Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2016ခုနှစ် February 18ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမနန္ဒာချက်ပါအရှိတောင်အာရှတည်ငြိမ်ရေးလူညုံရင်းနဲ့တာယာဝါပြောရေးကိစ္စရပ်တွေအပေါ်အမေရိကန်သမ္မတဘရက်အိုဘားမားနဲ့အာဆီယံ10နိုင်ငံကခေါင်းဆောင်တွေအဓိကဆွေးနွေးခဲ့ကြပါတယ်ဒီအာဆီယံထိပ်သီးညီလာခံကနေတည်တာထူးခြားတဲ့ဆုံးဖြတ်ချက်တွေထွက်ပေါ်လာမှာမဟုတ်ဘူးလို့တရုတ်သတင်းမီဒီယာတွေမှာ short တွက်ပြီးတော့ရေးသားနေကြပါတယ်ဒီသတင်းတွေအပါအဝင်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီမနေ့နာရေးကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းစ်မှာကျင်းပနေတဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတဲ့သမ္မတအိုဘားမားဟာမကြာသေးခင်မိနစ်ပိုင်းအတွင်းသတင်းစာရှင်းလင်းပွဲပြုလုပ်သွားပါတယ်
။ We will sustain our engagement with the people of Myanmar as a new president is selected and as they work to implement
အပြည့်အစုံကိုတော့အဲ့ဒီမှာကိုယ်တိုင်ရောက်ရှိသတင်းယူနေတဲ့ကျမတို့ရဲ့ဝိုင်းတော်သားကိုကျော်ကျော်သိန်းကသတင်းအစီအစဉ်ပြီးမှတိုက်ရိုက်ပြောပြမှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒါ့အပြင်ဒီထိပ်သီးညီနာခံကိုတက်ရောက်လာတဲ့မြန်မာဒုသမရဥညံထွန်းဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဝင်ပြန်ကြားရေးဝန်ကြီးဦးရဲထွန်းနဲ့တီးသက်တွေ့ဆုံမေးမြန်းရာမှာဒေါက်ဆန်းစုကြည်သမရဖြစ်ဖို့ဘာရီအကြံပြုပြောဆိုသွားတယ်လဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမနန္ဒာချန်းနဲ့ကိုစော်ဝင်းလိုင်တို့ကပြောပြပါအောင်ရှင
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကထိပ်သီးညီလာခံဒုတိယမြောက်နေ့မှာအရှေ့တောင်အာရှဒေသတွေအတွက်ရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့တာယာဝါပြောရေးရီမန်းချက်တွေအကောင့်ထဲဖော်နိုင်ရေးအတွက်အမေရိကန်သမ္မတဘရက်အိုဘားမားနဲ့အရှေ့တောင်အာရှအာဆီယံနိုင်ငံများအသင်းကနေပြီးတော့နိုင်ငံခေါင်းဆောင်တွေကြိုးပမ်းခဲ့ကြပါတယ်။တနင်္လာနေ့ကစတင်တဲ့နှစ်ရက်ကြာညီလာခံပထမနေ့မှာတော့သမ္မတအိုဘားမားနဲ့အာဆီယံခေါင်းဆောင်တွေဟာအရှေ့တောင်အာရှဒေသမှာစမ်းသစ်တီထွင်မှုတွေ၊စွန့်ဦးတီထွင်လုပ်ငန်းတွေပေါ်ထွန်းလာရေးအာရုံစိုက်ဆွေးနွေးခဲ့ကြပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကသမိုင်းဝင်ဆန်နီလန်းစ်အပန်းဖြေစခန်းမှာကျင်းပနေတဲ့ညီလာခံဟာတက်တောင်တက်တာနဲ့ခေါင်းဆောင်တွေကြားအမျှော်မြင်ရှိရှိဆွေးနွေးပြောဆိုနိုင်တဲ့အခင်းအကျင်းမျိုးဖန်တီးထားတယ်လို့လည်းသမ္မတအင်ဘူရောကပြောဆိုထားပါတယ်။ထိပ်သီးညီလာခံအဖွဲ့မိန်ကွန်းပြောကြားမှာတော့သမ္မတအိုဘားမားကအာဆီယံဟာအရှေ့တောင်အာရှဒေသငြိမ်းချမ်းရေးနဲ့တာယာဝါပြောရေးအတွက်ဗဟိုချက်ဖြစ်တယ်လို့လွတ်လပ်စွာရေးချောင်းသွားလာခွင့်အပါအဝင်နိုင်ငံတကာစီမံစည်းကမ်းတွေစံတက်မှတ်ချက်တွေကိုလိုက်နာပြီးအငင်းခုံဖြစ်စရာတွေကိုဥပဒေနဲ့အညီငြိမ်းချမ်းချမ်းဖြေရှင်းကြမယ်။အရေးကြီးတဲ့နှီးနှော player နေရာတစ်ခုဖြစ်တဲ့အကြောင်းကိုလည်းပြောဆိုသွားပါတယ်။အာရှပစိဖိတ်ဒေသမှာချိန်ဝင်ရှာညရာမှာတော့ချက်ကြတယ်လို့အင်ဘူရောကပြောဆိုထားတဲ့အကြောင်းသမ္မတအိုဘားမားကအာဆီယံမှာဥဆောင်မှုနေရာယူနိုင်ဖို့ကြိုးပမ်းနေတာပါ။ဒီမဟာဗျူဟာအပြောင်းလဲဟာအမေရိကန်ရဲ့အနာဂတ်လုံခြုံရေးစီးပွားရေးတိုးတက်မှုနဲ့တရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါကိုတန်ပြန်ရမှာမရှိမဖြစ်လိုအပ်တယ်လို့လည်းအင်ဘူရောကပြောဆိုထားပါတယ်။
ရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံဆင်နိုင်ငံကခေါင်းဆောင်နေတဲ့သမ္မတဘရက်အိုဘားမားတို့ကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းစ်မှာကျင်းပနေတဲ့ထိပ်သီးညီလာခံကနေပထဝီအနေအထားအတွက်တည်တာထူးခြားတဲ့ဒီခါမှာခင်ဗျာပထဝီနိုင်ငံရဲ့အနေအထားအတွက်တည်တာထူးခြားတဲ့ဆုံးဖြတ်ချက်တွေထွက်ပေါ်လာမှာမဟုတ်ဘူးဆိုပြီးတရုတ်သတင်းမီဒီယာတွေမှာ short တွေ့ရေးသားနေကြပါတယ်အဲဒီလိုရေးသားကြတဲ့ကြားကပဲ online ပေါ်မှာရေးသားနေကြတဲ့တခြားအမြင်သဘောထားတွေမှာတော့ဒီထိပ်သီးဆွေးနွေးပွဲကနေတောင်တုပ်ပင်လေပြင်အတွင်းနေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စအတွက်သဘောတူညီမှုတစုံတရာရရှိအောင်လှုပ်ဆောင်ကြလိမ့်မယ်ဆိုပြီးတရုတ်အစိုးရရဲ့စိုးရိမ်မှုတွေကိုလည်းရေးသားနေကြပါတယ်တရုတ်ကွန်မြူနတီပါတီကထုတ်ဝေတဲ့ Global Times သတင်းစာထဲမှာအာဆီယံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးတွေတိုးမြင့်လှုပ်ဆောင်တယ်ဆိုတာမှန်လှုပ်ဆောင်လို့ရတယ်ဆိုတာမှန်ပေမဲ့လည်းအများစုကတော့အမေရိကန်နဲ့တရုတ်အကြားတစ်ဖက်ဖက်မှာယက်တီကြဖို့ဆုံးဖြတ်ကြမှာမဟုတ်ဘူးဆိုပြီးတောင်တုပ်ပင်လယ်ပြင်ကိစ္စကိုဆန်နီလန်းစ်မှာဆွေးနွေးတာနေရာမနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားဖော်ပြထားပါတယ်။တိုင်းပြည်တွေအနေနဲ့အမေရိကန်ပဲဖြစ်ဖြစ်တရုတ်နိုင်ငံဘက်ကပဲဖြစ်ဖြစ်တစ်ဖက်ဖက်ကိုလိုက်ပြီးတော့ယက်တီလိုက်မယ်ဆိုရင်အဲ့ဒီနိုင်ငံရဲ့အတုံးချခြင်းကိုခံကြရမယ်ဆိုတာကိုသိကြမှာပဲလို့လည်းအဲ့ဒီဆောင်းပွားမှာရေးသားထားပါတယ်။ပြည်နာနိုင်ငံဟာတောင်တုပ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံနဲ့နေမြေပိုင်ဆိုင်မှုအငင်းပွားနေတယ်ဆိုပေမဲ့လည်းအမေရိကန်နဲ့တရုတ်အကြားမှာဘယ်မလိုက်ဖဲယက်တီနေနေတာကိုလည်းဆောင်းပွားထဲမှာထောက်ပြရေးသားထားပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရန်ချိုမရက်မြို့ကဆန်နီလန်းစ်မှာရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်10နိုင်ငံကခေါင်းဆောင်တွေကိုတနင်္လာနေ့ကသမ္မတအိုဘားမားလက်ခံကြိုဆိုချိန်မှာပဲထိပ်သီးညီလာခံအပြင်ဘက်မှာရှိနေကြတဲ့ဆန္ဒပြသူတွေက ခေါင်းဆောင်တွေဆွေးနွေးမဲ့အကြောင်းအရာတွေထဲမှာလူခွင့်ရေးကိစ္စကဦးစားပေးထည့်သွင်းဖို့တိုက်တွန်းခဲ့ကြပါတယ်။သမ္မတအိုဘားမားကတော့နှစ်ရက်ကြာကျင်းပမယ့်ဒီထိပ်သီးညီလာခံကိုတက်ရောက်လာကြတဲ့အာဆီယံခေါင်းဆောင်တွေကိုကုံသွယ်ရေးလုံခြုံရေးနဲ့အာရှပစိဖိတ်ဒေသမှာချိန်ခွင်ရှာညှိမဲ့အမေရိကန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒတွေကိုပြောဆိုခဲ့ပါတယ်။ဒီလိုဆွေးနွေးရမှာဒေသတည်ငြိမ်ရေးနဲ့တာယာဝါပြောရေးမှာအရေးပါတဲ့အရှိတောင်အာရှနဲ့အာဆီယံအသင်းဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အပြင်နိုင်ငံတိုင်းကလိုက်နာနိုင်တဲ့ဒေသဆိုင်ရာသဘောတူညီချက်စီမံစည်းကမ်းတွေချမှတ်နိုင်ရေးဘုံရည်မှန်းချက်တွေပါဝင်တယ်လို့လည်းသမ္မတအိုဘားမားကပြောကြားသွားပါတယ်။ထိပ်သီးညီလာခံကိုယာနဲ့ချီပြီးဆန္ဒပြကြသူတွေထဲမှာနိုင်ငံပေါင်း30တိခါမှာရှင်းနှစ်ပေါင်း30ကြာနိုင်ငံရဲ့အာဏာကိုချုပ်ကင်ထားတဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့ကမ္ဘောဒီးယားနိုင်ငံကလူများစုပါဝင်တယ်လို့ဗီယက်နမ်ရဲ့လွှမ်းမိုးမှုကိုစန့်ကျင်တဲ့လာအိုနိုင်ငံသားတွေလည်းပါဝင်ပါတယ
်။တူရကီနဲ့ဆီးရီးယားနယ်စပ်အနီးမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပေါ်နေတဲ့အတွက်မကြာခင်မှာတူရကီနိုင်ငံထဲကိုဒုက္ခသည်တွေအများပြားထွက်ပြေးလာကြလိမ့်မယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။သမ္မတအာဆာအစိုးရတပ်ဖွဲ့တွေနဲ့ကတ်လူမျိုးစုတပ်ဖွဲ့တွေဟာသူတို့ရဲ့ထိုးစစ်တွေကိုတူရကီနယ်စပ်မြို့ဖြစ်တဲ့အာဇတ်အထိပြုလုပ်လာကြမယ်ဆိုပြီးနယ်စပ်ဒေသမှာအဆောင်တောင်းယူထားကြတဲ့တူရကီအရာရှိတွေနဲ့တပုံတပ်ဖွဲ့အကြီးအကဲတွေကစိုးရိမ်နေကြပါတယ်။အဲ့ဒီလိုဖြစ်ခဲ့မှဆိုရင်ဆီးရီးယားနိုင်ငံထဲကဒုက္ခသည်တွေတူရကီနိုင်ငံထဲအလုံးရင်းနဲ့ဝင်ရောက်လာနိုင်တယ်ဆိုပြီးတူရကီအရာရှိတွေရောသဘုံအဖွဲ့တွေကပြောပါတယ်အဇတ်မြို့မှာရှိတဲ့စခန်းတွေမှာအယတအများအပြားရောက်ရှိနေတာကြောင့်တူရကီအစိုးရအနေနဲ့အဲ့ဒီလူတွေကိုတန်းပြည်တယ်မဖြစ်မနေဝင်ခွင့်ပေးရမယ့်သဘောဖြစ်နေပြီးအဲ့ဒီလူသားဝင်ခွင့်ပေးလိုက်မယ်ဆိုရင်နောက်ထပ်ဒုက္ခသည်တွေပိုရောက်လာစေနိုင်တယ်လို့ဆိုပါတယ်ဒါဟာအလက်ပိုမြို့မှာရှိနေတဲ့ဆူနီအာရနယ်ဘွားတွေကိုမောင်းထုတ်လို့ရအောင်ကတ်လူမျိုးစုတပုံတွေကဗျူဟာချပြီးရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်နေတာလို့တူရကီအရာရှိတွေကပြောပါတယ
်ဗျူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနေဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေဗုဒ္ဓဟူးနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်ဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့တရုတ်တန်ယိုရှေကာပလာဇာကိုနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖန်စီခန်တရုတ်တက်ကြွလှုပ်ရှားသူလူရှောက်ဖို့အမိပေးမယ်ဆိုရင်လင်းနဲ့တဲ့အကျိုးဆက်တွေနဲ့ကြုံရလိမ့်မယ်လို့အမေရိကန်ပြည်ထောင်စုကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကသတိပေးလိုက်ပါတယ်ဒီလောက်ရဲ့ဟာတရုတ်နိုင်ငံတကာဆက်ဆံရေးအခြေခံစည်းမျဉ်းတွေကိုချိုးဖောက်လာကြတယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟောင်းလီကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်အမေရိကန်ထက်လွတ်တော်မှာတရုတ်အတိုက်ခံလူရဲ့အမိပေးဖို့မဲခွဲအတီးပြုတ်လိုက်တဲ့အတွက်တရုတ်တန်ယုံရဲ့လိမ့်စာဟာအမှတ်1လူရှောက်ဖို့ဆိုပြီးပြောင်းလဲသွားနိုင်ပါတယ်တရုတ်ဆိုရကတော့လူကိုရာဇဝတ်သားတစ်ယောက်အဖြစ်သာသဘောထားနေတာဖြစ်ပါတယ်တရုတ်နိုင်ငံမှာတပါတီစနစ်အုပ်ချုပ်မှုဆုံးသက်ရေးတောင်းဆိုလှုပ်ရှားမှုကိုစီစဉ်ခဲ့တဲ့အတွက်နိုင်ငံတော်ငြိမ်းချမ်းပြည်ပြားရေးကိုထိခိုက်ပျက်ပြားစေမှုနဲ့2009ခုနှစ်မှာသူ့ကိုထောင်ဒဏ်17နှစ်အပြစ်ပေးထားတာဖြစ်ပါတယ
်။ဇီကာယောဂပိုးပြန့်ပွားမှုနဲ့ရင်ဆိုင်နေရတဲ့တိုင်းပြည်တွေအနေနဲ့ယောဂပိုးပြန့်ပွားမှုကိုဟန်တားနိုင်အောင်လှုပ်ဆောင်တဲ့နေရာမှာအငင်းပွားဝယ်ဖြစ်နေတဲ့မျိုးရိုးဗီဇပြုပြင်ထားတဲ့အခြေအနေကိုအသုံးပြုဖို့စဉ်းစားသင့်တယ်လို့ချင်ပေါက်တွေမပြန့်ပွားရအောင်ဇီဝနည်းပညာတွေကိုလည်းအသုံးပြုသင့်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအင်္ဂါနေ့မှာပြောပါတယ်။ဇီကာပြိပခါကြီးထွားလာနေမှုကြောင့်ယောဂပိုးဖြစ်ပွားနေတဲ့အတိုင်းပြည်တွေနဲ့သူတို့ရဲ့မဟာမိတ်နိုင်ငံတွေအနေနဲ့နီးသစ်ရောနီးဟောင်းကိုပါအသုံးပြုပြီးချင်းနေပြန့်ပွားမှုကိုခုခံကာကွယ်တဲ့နေရာမှာအသုံးချကြဖို့ WHO အနေနဲ့အားပေးကြောင်းပြောပါတယ်မျိုးရိုးဗီဇပြုပြင်ထားတဲ့ချင်းတွေကိုအသုံးပြုပြီးတခြားချင်းတွေကိုတတ်လိုက်တာကရေရှည်မှာချင်းမျိုးဆက်တစ်ခုလုံးအပေါ်ဘလို့အကျိုးသက်ရောက်မှုတွေဖြစ်ပေါ်မယ်ဆိုတာကိုအတိအကျမသိနိုင်သေးတဲ့အတွက်အဲ့ဒီနီးကိုအသုံးမပြုသင့်ဘူးလို့တဘာဝပတ်ဝန်းကျင်ထင်းထင်းဆောက်ရှောက်သူတွေကသတိပေးပြောဆိုနေကြတာပါဇီကာဗိုင်းရပ်စ်ပိုးဟာ AIDS ချင်းအမျိုးအစားကနေပြန့်ပွားတာဖြစ်ပါတယ
်။ကွန်မြူနီကျူးပါနိုင်ငံကိုနေစဉ်လေရင်ခီးစင်ပေါင်း130အထိပြေးဆွဲဖို့အမေရိကန်ခီးသွားလေကြောင်းလိုင်းတွေကိုခွင့်ပြုလိုက်တဲ့သဘောတူညီချက်ကိုအင်္ဂါနေ့ကအမေရိကန်နဲ့ကျူးပါနှစ်နိုင်ငံလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါဟာဆိုရင်နှစ်ပေါင်း90ကြာဆေးရကာလရံပတ်တွေဖြစ်ရှိနေခဲ့တာတွေအဆုံးသတ်ပြီးတဲ့နောက်ပထမဆုံးအကြိမ်နှစ်နိုင်ငံကြားမှာအထူးခြားဆုံးစီးပွားရေးဆက်ဆံမှုတင်လဲဖြစ်ပါတယ်။အမေရိကန်သက်ယူပို့ဆောင်ရေးဝန်ကြီးအန်တိုနီဖောက်စ်နဲ့ကျူးပါသက်ယူပို့ဆောင်ရေးဝန်ကြီးအဒဲစူကီယာဒိုရိုဒရီဂူစ်တိုကကျူးပါနိုင်ငံဟာဗာနာမြို့တော်ကအခမ်းအနားမှာလက်မှတ်ရေးထိုးခဲ့ကြတာပါလက်ရှိပြေးဆွဲနေတဲ့စင်းလုံးကားလေရင်10ဆင်းကနေ15ဆင်းအပြင်ဟာဗာနာမြို့တော်ကိုနေ့စဉ်ခီးစဉ်ပေါင်း20လောက်အထိကိုထပ်မံတိုးချဲ့ပြေးဆွဲသွားမှာလည်းဖြစ်ပါတယ်
ကမ္ဘာရေနံဈေးကွက်မှာရေနံဈေးနဲ့အရှံဘယ်ဖြစ်နေပြီးဈေးတွေဟာလည်း80ရာခိုင်နှုန်းအထိကျဆင်းခဲ့တာကြောင့်ကမ္ဘာရေနံအများအပြားထုတ်လုပ်တဲ့နိုင်ငံပေါင်း၄နိုင်ငံကသူတို့ရဲ့ရေနံထုတ်လုပ်မှုတွေကိုရပ်တန့်ထားဖို့ဆုံးဖြတ်လိုက်ကြပါတယ်။ရုရှားနဲ့ OPEC အဖွဲ့ဝင်၃နိုင်ငံဖြစ်တဲ့ Saudi Arabia, Venezuela, Qatar နိုင်ငံတို့ကရေနံဝန်ကြီးတွေဟာ Qatar နိုင်ငံမြို့တော် Doha မှာတကပိတ်တွေ့ဆုံဆွေးနွေးပြီးအဲ့ဒီလိုဆုံးဖြတ်ချက်ချလိုက်ကြတာဖြစ်ပါတယ်။သူတို့၄နိုင်ငံရဲ့ရေနံထုတ်လုပ်မှုကိုလုံလောက်မှုရှိတယ်လို့ယူဆထားတဲ့ဇန်နဝါရီလတုန်းကအဆင့်ရောက်အောင်ရှင်းချသွားမယ်လို့ Saudi ရေနံဝန်ကြီး Ali Al Naimi ကပြောပါတယ်။သူတို့ရဲ့သဘောတူညီချက်ဟာတခြားရေနံအများပြားထုတ်လုပ်တဲ့နိုင်ငံကြီးတွေကသူတို့ရဲ့ထုတ်လုပ်မှုကိုကန့်သတ်မလားဆိုတဲ့အပေါ်မှာဒီသဘောတူညီချက်ကမူတည်တယ်လို့လည်းအလီကပြောပါတယ်။အီရန်နဲ့အီရတ်နိုင်ငံတို့ကအဲ့ဒီကိစ္စနဲ့ဒီကိစ္စကိုဆွေးနွေးမှုတွေပြုလုပ်ဖို့အတွက်တဟီရန်မြို့မှာဗုဒ္ဓနေ့မှာတွေ့ဆုံကြဖို့စီစဉ်ထားတယ်လို့ဆိုပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကြောင့်အနောက်အုပ်စုတွေကအီရန်ပေါ်စီးပွားရေးပိတ်ဆို့ထားတာမကြသေးခင်ကပြန်ရုပ်သိမ်းပေးခဲ့တာကြောင့်အီရန်ကဒီအစီအစဉ်ကိုသဘောတူမယ်မတူဘူးဆိုတာတော့မသိရသေးပါဘူး။
ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်နနာချမ်းနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြသွားတာပါရှင်။ဆော့ဆော့ကသတင်းထဲမှာကြားခဲ့ရတယ်လို့ကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းစ်မှာကျင်းပနေတဲ့ American Asia ထိပ်သီးအစည်းအဝေးဟာပြီးဆုံးခဲ့ပါပြီ။ကျမတို့အတန်လွင့်ချိန်အစီအစဉ်မတိုင်ခင်နိုင်ပိုင်းအတွင်းကျင်းပခဲ့တဲ့ American သမ္မတအိုဘားမားရဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီမြန်မာနိုင်ငံမှာအစိုးရအပြောင်းလဲကာလမြန်မာနိုင်ငံနဲ့ဆက်ပြီးတော့ထိတွေ့ဆက်ဆံသွားမှာဖြစ်တဲ့အကြောင်းသမရကထည့်သွင်းပြောဆိုသွားပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲကိုကျမတို့ရဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကလည်းတက်ရောက်သတင်းယူနေတာဖြစ်ပါတယ်။ဆိုတော့အဲ့ဒီကနေသူကတိုက်ရိုက်သတင်းပေးဖို့မှာဆိုတော့ကိုကျော်ကျော်သိန်းကြီးကြားရပါလားရှင
်။ဟုတ်ကဲ့ကြားရပါတယ်ခင်
ဗျ။ဟုတ်ကဲ့အဲ့ဒီမှာသမရအိုဘားမားမြန်မာနိုင်ငံနဲ့ပတ်သက်ပြီးဘာတွေပြောသွားသလဲဆိုတာပြောပြပါအောင်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဒီမြန်မာဒုတိယသမရဦးညံထွန်းတက်ရောက်တဲ့ American Asia ထိပ်သီးစည်းဝေးဟာနေရကြတဲ့ပတ်ပြီးတဲ့နောက်ဒီဖော်ရီလာ16ရက်အင်္ဂါနေ့ကပြီးဆုံးသွားတာပါအစည်းအဝေးအဆုံးသတ်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအာရှဖြစ်တဲ့သမ္မတဥပမာကအမေရိကန်နဲ့အာဆီယံအဖွဲ့အစည်းဆွေးနွေးချက်တွေသဘောတူညီချက်တွေကိုပြောသွားတဲ့အထက်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းချက်သွင်းပြောဆိုသွားတာ
ပါ We will sustain our engagement with the people of Myanmar as a new president is selected and as they work to implement the ceasefire agreement and move forward with national reconciliation.
သမရသည့်ရွေးချယ်တင်ကြောင်းသွားတာနဲ့မြောက်အပြစ်ခတ်ရစေရေးသဘောတူညီချက်ကိုဆက်အကောင့်ထည့်ဖို့သွားပြီးအနုသားပြန်လည်တင်နေရေးကိုဆက်လုပ်သွားတာနဲ့မြောက်မြန်မာလူမှုနဲ့ဆက်ပြီးချိတွေ့ဆက်ဆံသွားပါမယ်လို့မစ္စတာအိုဘားမားကပြောပါတယ်ဒီလိုထိပ်သီးအစည်းအဝေးမျိုးကိုအမေရိကန်ပြည်ထောင်စုကလက်ခံကျင်းပတာဒါပထမဆုံးအကြိမ်ဖြစ်ပြီးဒေတာတွေကစစ်အာဏာသိမ်းကောင်းဆောင်တွေတပါတီအာဏာရှင်အစိုးရအဖွဲ့ကောင်းဆောင်တွေစသည်အားဖြင့်ဒီမိုကရေစီနီးကျရွေးကောက်တင်မြောက်ခံထားရတာမဟုတ်တဲ့ကောင်းဆောင်တွေကိုအမေရိကန်သမ္မတကဖိတ်ပြီးကျင်းပတဲ့ထိပ်သီးအစည်းအဝေးလည်းဖြစ်ပါတယ်။ဒီအပေါ်လူ့ခွင့်ရေးဖွဲ့တွေကဝေဖန်ထောက်ပြတာကိုသမ္မတဥပမာကသတိပြုမိပုံရပါတယ်။ဒါကြောင့်လဲလူ့ခွင့်ရေးလိုကိစ္စမျိုးကိုအမေရိကန်ကမေ့မထားဘူးဆိုတဲ့သဘောထည့်ပြောသွားပါတယ်
။ I made it clear that the United States will continue to stand with those across Southeast Asia who are working to advance rule of law, good governance.
အရှိတောင်းအခြားဒေသတဝန်းမှာရာဥပဒေစိုးမိုးရေးကောင်းမွန်တဲ့အုပ်စုရေးတာဝန်ခံမှုရှိတဲ့အဖွဲ့အစည်းတွေလူအလုံးအတွက်လူအခွင့်အရေးတွေချက်ထွန်းစေဖို့လှုပ်ဆောင်နေမှုတွေနဲ့အမေရိကန်ပြည်ထောင်စုဟာအတူတကွဆက်ပြီးရပ်တည်သွားမယ်ဆိုတော့ကျွန်တော်ရှင်းရှင်းလင်းလင်းပြောထားပါတယ်လို့သမ္မတဥပမာကပြောပါတယ်။ရှေ့တော်ရှာနိုင်ငံတွေအလုံးကဂန္ဓာအသီးသီးမှလုပ်ကိုင်နေကြတဲ့ဒီမဲ့ကောင်းဆောင်တွေကိုအမေရိကန်ပြည်ထောင်စုကလေ့ကျင့်ပြုထောင်ပေးတဲ့ YC လေးလို့ခေါ်တဲ့အာဆီယံလူမျိုးကောင်းဆောင်အစီအစဉ်ကို2023ခုနှစ်မှာစပြီးတော့အကောင်အထည်ပေါ်ခဲ့တာဖြစ်ပြီးအခုဆိုရင်လူမျိုးကောင်းဆောင်အဖွဲ့ဝင်6000ကျော်ရှိနေပါပြီ။သူရဲ့သမရတတန်းတွင်ချမှတ်အခေါက်တွေပေါ်တဲ့ဒီအစီအစဉ်ပေါ်မှာလည်းသမရဥပမာကမျှော်လင့်ချက်အတော်ထားပုံရပါတယ်
။ And through our young Southeast Asian Leaders Initiative our investment in young people in their business success
ကျွန်တော်ချက်လူငယ်ကောင်းဆောင်အစီအစဉ်ကနေတဲ့ဆင့်ဤဘဝရေးလုပ်ငန်းတွေမှာအောင်မြင်စေဖို့ရပ်တဲ့လူမှုဖွဲ့စည်းတွေဒေသတော်ဝန်ကအောက်ခြေလူမှုကောင်းဆောင်တွေစသည်အားဖြင့်လူငယ်တွေတိုးတက်စေဖို့ကျွန်တော်ရဲ့ရင်းနှီးမြှုပ်နှံမှုဟာနောက်လာမယ့်နှစ်ပေါင်းများစွာအတွက်ဥပပေါင်းလုံးဆောင်မှုနဲ့ချစ်ချည်ရင်းနှီးမှုစိတ်ဓာတ်အရင်းခံနဲ့ကျွန်တော်တို့ကမှနောက်ထပ်ပိုပြီးခိုင်မြဲစေလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုပြီး YC လေးအစီအစဉ်နဲ့ပတ်သက်လို့လည်းသမရဥပမာကဆက်ပြောသွားပါတယ်သမရဥပမာရဲ့သမရတန်ဟာတစ်နှစ်လောက်ပဲကျန်တော့မှုအခုလိုထိပ်သီးအစည်းအဝေးမျိုးကိုအေရှင်ဖြစ်လက်ခံကျင်းပတာအဖြစ်ဒါဟာနောက်ဆုံးအကြိမ်ဖြစ်မှာပါ2016ခုနှစ်အမေရိကန်သမရရွေးကောက်ပွဲကနေလေလိုသမရမျိုးပဲတက်လာတက်လာအ ချစ်တော်ဆရာနိုင်ငံတွေနဲ့အမေရိကန်ပြည်တော်စုအကြဆက်ဆံရေးမှာသူဆိုးရွားကလမ်းကြောင်းချပေးထားတဲ့လာလာကောင်းပေါ်မှာအခြေခံပြီးဆက်ပြီးတိုးတက်အောင်လုပ်ဆောင်သွားဖို့သမ္မတဦးပေါင်းမကပြောလင့်ထားပါတယ်ခင်ဗျာ
ကျေးဇူးပါကိုကျွတ်သိန်းရေဒါကတော့ကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းစ်ကိုရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုကျွတ်သိန်းတိုက်ရိုက်တည်င်းပေးပို့ခဲ့တာပါရှင်ဆက်ပြီးတော့လည်းအဲ့ဒီနီလာကန်ကိုတက်ရောက်လာတဲ့မြမအစိုးရကိုစလေပြန်ကြားရေးဝန်ကြီးဦးရဲထွန်းနဲ့ကိုကျော်ကျော်သိန်းတီးတန့်တွေ့ဆုံမေးမြန်းထားတာကိုတင်ဆက်မှာပါအမေရိကန်ကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေတဲ့ကရုတ်သိမ်းဖို့ကြံနေသေးတာတွေကိုမြန်မာနိုင်ငံမှာနောက်အစိုးရတစ်တက်လာပြီးနောက်ပိုင်းမှာပဲလှုပ်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးရဲထွန်းက VOA ကိုပြောပါတယ်ဒေါက်ဆန်းစုကြည်သမရဖြစ်ဖို့ရမှာအခြေခံဥပဒေကိုဆိုင်းငံ့ပြင်ဆင်ဖြည့်ဆက်တာတွေလုပ်ဖို့မလိုပဲမိသားစုဝင်တွေကိုမြန်မာနိုင်ငံသားခံယူစေခြင်းအဖြစ်အဆင်ပြေသွားနိုင်တယ်လို့လည်းသူကထောက်ပြပါဗျာ။ American ASEAN ထိပ်သီးအစည်းအဝေးတက်ရောက်နေတဲ့ဒုတိယသမရဥညံထွန်းဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ထဲမှာအဖွဲ့ဝင်တဦးအဖြစ်လိုက်ပါလာတဲ့ဦးရဲထွက်ကိုသူတဲခိုတဲ့ဟိုတယ်မှာကိုကျော်ကျော်သိန်းကအင်္ဂါနေ့မနေ့ပိုင်းကတီးတန့်တွေ့ဆုံမေးမြန်းထားတာပါရှင်။
သူကတော့ကျွန်တော်တို့နိုင်ငံမှာရှိနေတဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေနဲ့ဒီဆက်ရှင်တွေကိုသွားချိန်ထားတော့ဆိုတော့ကျွန်တော်ထင်ပါတယ်လေအဲနောက်အစိုးရတက်လာပြီးတဲ့အခါမှာတော့တို့ဒီအပြောင်းလဲတွေကိုဒီမျက်မြင်တွေ့ရှိပြီးတဲ့အခါမှာတော့တက်ပြီးတော့မှရုပ်သိမ်းတဲ့ကိစ္စတွေလုပ်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတ
ယ်။ဟုတ်ကဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုဆိုလို့တနင်္လာနေ့စီဝေးမှာလည်းပဲအမေရိကန်သမ္မတဘရက်အိုဘားမားကမြန်မာနိုင်ငံကိုချီးကျူးသွားပါတယ်။တခါဒီအပြောင်းလဲချောချောမွေ့မွေ့ဖြစ်မယ်လို့မျှော်လင့်နေဆိုတဲ့ဟာတွေလည်းပဲပြောထားတာတွေရှိပါတယ်။ဆိုတော့အပြောင်းလဲပြီကချောချောမွေ့မွေ့ဖြစ်ဖို့အလားအလာကောင်းပါရဲ့လားမသိဘူး။ဘာလို့လဲဆိုတော့အခုအချိန်လေးကကျွန်တော်တို့ရှမ်းပြည်မှာလည်းတိုက်ပွဲတွေဖြစ်နေတာတွေရှိပါတယ်။တိုက်ပွဲဖြစ်တာမှဒီအပြည့်အဖွဲနဲ့ဒီရမ်းထားတဲ့အဖွဲနဲ့ဖြစ်တယ်ဆိုတဲ့အခါကျတော့တပ်မတော်ဘက်ကလည်းပြောထားတာတွေရှိပါတယ်။ဆိုတော့ချောချောမွေ့မွေ့ဖြစ်ဖို့အလားအလာတော်တော်ကောင်းပါလား။ချော
ချောမွေ့မွေ့အလားအလာအများကြီးကောင်းပါတယ်။တစ်ဖက်လုံးကလည်းအပြည့်အဝပုံပေါင်းဆောင်ရွက်နေတာပေါ့။တိုးတိုးသမရိုင်းနေနေကတော့ဟာတေချာတဲ့ပုံတော့တေချောင်းလို့တကယ်လို့များလာအရေးပေါ်အခြေအနေတစ်ခုနဲ့စုံလို့ရှိရင်သူကိုယ်တိုင်ခိုင်တော့ဖြည့်ရှင်းနိုင်မှုတွေဒါမြန်မာနိုင်ငံမှာနေဖို့ဆုံးဖြတ်ခဲ့တယ်။ဒါကွာလဲကျွန်တော်အနေနဲ့ဒီအသွင်ကူးပြောင်းရေးကိုချောမိုးဖြစ်ဖို့အတွက်ဘယ်လောက်အလေးထားဆိုတာပေါ်လွင်တာပေါ့
။ဟုတ်ကဲ့ဆိုတော့အသွင်ကူးပြောင်းရေးကိုအခုကရက်ကတော့သိမလို့တော့ပေါ့လေ။ချောမိုးဖြစ်ဖို့မှာဘယ်ကိစ္စတွေကအခေရာဘယ်ကိစ္စတွေကအဓိကအရေးတကြီးရှိနေပါလဲခင်ဗျာ
။ဒီကတာဝန်ချောပြောင်းတဲ့ကိစ္စတွေကတော့ဘာမှပြဿနာမရှိဘူးပေါ့နော်။အဲသူတို့တာဝန်ယူပြီးရင်သူတို့ကသူတို့ဆက်လုပ်မယ့်အပိုင်းကတော့သူတို့နဲ့သူတို့အပိုင်းပေါ့။ကျွန်တော်တို့ကဆွဲတဲ့ဒီပြဿနာပေါ့။အဓိကတော့ကျွန်တော်တို့ဒီအတွင်းဒီတာဝန်လွှဲပြောင်းရေးကိုချောမွေ့ဖြစ်ဖို့ဆိုတာနံပါတ်၁ကတော့နိုင်ငံရေးတည်ငြိမ်မှုရှိဖို့လိုတာပေါ့။နှစ်ကတော့ကျွန်တော်တို့ဒီနိုင်ငံမှာတည်ငြိမ်အေးချမ်းမှုဆက်ပြီးထိန်းသိမ်းနိုင်မှုလိုတာပေါ့။ခုနပြောသလိုခင်ဗျားပြောတဲ့တိုက်ပွဲတွေဖြစ်တာအစနောက်တစ်ခါလူမျိုးရေးဘာသာရေးပြဿနာတွေဖြစ်တာအလေပေါ့။နောက်တစ်ခါကျရင်တော့ခုနလိုဟလာဒီထိန်းသိမ်းနိုင်သိမ်းဖြစ်တာတွေအဆုံးပေါ့ဗျာ။ဒီလိုဟာမျိုးတွေမဖြစ်အောင်ကျွန်တော်ဆက်ပြီးကာကွယ်ဖို့လိုတာပေါ့။
Okay ။ဆိုတော့ဒါတွေကိုကာကွယ်နိုင်မယ်ဆိုရင်တော့ကျွန်တော်မူမီလွယ်လွယ်ကြောင်းတဲ့ကိစ္စလေးပြန်နိုင်မယ်ပေါ့ဒီတတိစုဝေးမတိုင်ခင်မှာဒီမရောက်သိသိဒီကိုမတက်ဖို့ဆုံးဖြတ်တာနဲ့ပတ်သက်ပြီးတော့ဘုန်းကြီးပြောထားတာလည်းရှိပါတယ်ဆိုတော့အခြေအနေတွေကတချို့တည်နေရှိတယ်တချို့ကြားတာတွေရှိတယ်မတည်နေနိုင်တဲ့ဆိုတဲ့ဟာတွေဆိုတော့အဲ့ဒါကိုများဦးကြီးနည်းနည်းလေးထပ်ပြီးလို့ရှင်းအောင်ပြောပြပေးလို့ရမလားဘယ်လောက်ထိကျွန်တော်တို့ကစိုးရင်စရာအခြေအနေမျိုးမှရှိနေပါလဲ
ဟုတ်ကျွန်တော်တို့ကတော့ဒါကြီးကလာဟိုအရင်ကြီးစိုးရင်စရာတော့မဟုတ်ပါဘူးဒါတိုးတော့နိုင်ငံခေါင်းဆောင်တယောက်ဆိုတာတော့ဟလာဖြစ်နိုင်ကြရရှိတဲ့အလားလေးအားလုံးတွက်ချက်ပြီးတော့ပြင်ဆင်ရတယ်ပြန်လုတ်ဆက်ရှိတဲ့အလုပ်တွေတည်းနေလို့အကျိုးပြစ်ကိုယူရတာပေါ့အဲ့လိုယူရခါမှတော့တမရအီးနေနေကအဲ့ဒါကျွန်တော်တို့ရဲ့ဒီအသွင်ကုပြောင်းရေးကာလရဲ့ဒုတိယအဆင့်သွားရမယ်ဒီတာဝန်လွှဲပြောင်းမှုဟာတမိုင်းဝင်ဖြစ်စဉ်ဖြစ်တယ်အဲ့တော့ဒီဖြစ်စဉ်မတိုင်ခင်မှာကျွန်တော်တို့ဒီပြင်ဆင်နေတဲ့ရှိတဲ့အလုပ်ကိုပြင်ဆင်ထားဖို့လိုတယ်တကယ်လို့ဟလာစရေးတီးကိုရေးတရားဆိုသလိုဟလာအရေးပေါ်အခြေအနေပေါ့ဗျာအရေးပေါ်အခြေအနေဆိုခုနကကျွန်တော်ပြောသလိုပဲတဘာဝဘေးဒဏ်လိုမျိုးကအစဒီခုနလူမျိုးရေးဘာသာရေးအငင်းပွားမှုတွေတိုက်ပွဲတွေဖြစ်တာအဆုံးပေါ့ဒီလိုကိစ္စတွေကိုညာဖြစ်ပေါ်လာကြလို့ရှင်တော့အဆုံးဖြတ်ပေးနိုင်မယ်လို့တယောက်ကရှိနေဖို့လိုတယ်လို့သမားရဲ့ယူဆလို့ဒါမှမဟုတ်ဒီဦးစားပေးအစီအစဉ်ကဟိုနိုင်ငံမှာမျိုးရွေးချယ်လိုက်တော့ဒါကြီးကဖြစ်တော့မှမလို့သူနေတယ်ဆိုတော့သဘောတော့မဟုတ်ဘူးတစ်ဖက်ကကြည့်တော့လေသမားကြီးကဒီစီးဝေးတဲ့သူကိုယ်တိုင်နဲ့တက်ချင်ပါတယ်ဒါသူ့ရဲ့မိတ်ဆွေလေးနော်အိုဘားမားတို့လည်းသူသုတ်ဆက်ချင်တာလေးနောက်မြန်မာနိုင်ငံကိုဆက်ထောက်ခံမှုပြောချင်တာလေးရှိတယ်ပေါ့တိုးတော့ဒီဦးစားပေးနှစ်ခုကိုရွေးတဲ့ခါမှာတော့ဒီတော်တော်ပြောပြီးချောမှုဖြစ်ဖို့ဆိုတဲ့ဟာကိုဦးစားပေးလိုက်တဲ့သဘောပါပဲ။
ဆိုတော့ဆိုတော့အမားတော့တက်ဖို့လို့ကျွန်တော်တို့ကြားထား
တယ်ဗျာ။
မှနောက်ပိုင်းကြတော့မှစုံဖြတ်လိုက်တာ
ပေါ့။ဟုတ်ပါတယ်ဗျာ။ပထမတော့သူတက်ဖို့လုပ်ထားပါတယ်။အဲဒါမဲ့ခုနပြောသလိုကျွန်တော်တို့လက်တည်နေရနာတွေရှိတယ်။ဖြစ်စင်နာတွေရှိတယ်။ဒါတွေအားလုံးကိုချိန်ပြီးတော့မှစုံဖြတ်လိုက်တယ်။နောက်ဆုံးချိန်ချိန်မှာကပ်ပြီးစုံဖြတ်လိုက်
တော့ဒီအပိုင်းဒီပြည်ရင်းကနေပြီးတော့တက်တဲ့တည်နေမှာဒီအလွှဲပြောင်းကိစ္စပြည ောဆိုဆွေးနွေးညှိနှိုင်းကြတာလေပေါ့လေအဓိကတက်မတော်ပိုင်းနဲ့ရုပ်ောက်ွယ်နိုင်ရလူသားဒီမိုကရေစီဖွဲ့ချုပ်ပိုင်းနဲ့မှာအဖို့အထစ်လေးတွေရှိနေတယ်ဆိုလို့ကျွန်တော်တို့ကြားထားတာလည်းရှိပါတယ်အဲ့ဒါတွေကဘလောက်မှန်ပါလဲ
ဟုတ်ပြီကတို့တယောက်ဆွေးဒီဖွဲ့ဆွေးနွေးကြတယ်ဆိုတာကတာဝန်လွှဲပြောင်းနေတယ်မဆိုင်ဘူးလေဟိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုရကသူတာဝန်ယူပြီးအချိန်မှာသူဆက်လုပ်ချင်တဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဒါဆွေးနွေးတယ်လို့ပဲကျွန်တော်နားလဲဘာဖြစ်လို့ဆိုတော့တက်မတော်ကလွှတ်တော်မှာ25ရာခိုင်နှုန်းသူပါဝင်နေတဲ့အတွက်ကြောင့်လို့သူ့ပါတီတစ်ခုအနေနဲ့စဉ်းစားရမယ်ဆိုရင်ဒုတိယအင်အားကြီးဆုံးပါတီတစ်ခုလို့ညံမြင်လို့ရတာပေါ့အဲ့တော့ဒီနိုင်ငံရဲ့အင်အားစုနှစ်ခုကြားမှာရှေ့လုံငါစင်နဲ့ဆွေးနွေးခြင်းဒီကျွန်တော်တာဝန်ထွက်ပြောင်းခြင်းနဲ့တော့ဘာမှမဆိုင်ပါဘူးတာဝန်ထွက်ပြောင်းမှုကတော့တက်မတော်လည်းပြောထားပြီးသားရုပ်ောက်ရလက်ကိုလေးစားမယ်ဒီတာဝန်ထွက်ပြောင်းတဲ့ဟာမှာသူလည်းပြေဝပူပေါင်းဆောင်မယ်လို့ပြောထားပြီးသား
ဟုတ်ကဲ့နောက်သတင်းတစ်ခုကတော့ဒီတက်မတော်ဘက်ကနေပြီးတော့ဒီပြည်내တိုင်းဝန်ကြီးချုပ်နေရာလေးနေရာပေးဖို့ဆိုပြီးတော့ညှိရနိုင်တယ်ပြောရဲဆိုတော့ကျွန်တော်တို့ကြားထားတာရှိပါတယ်တကယ်ကြီးအဲ့ဒါတွေကရောဘလောက်မှန်ပါလဲ
တကယ်လို့ကျွန်တော်ထင်နေဗျဟိုတက်ဆိုင်ရာကာကံရှင်နဲ့ပြောတာမဟုတ်ပါလေတကယ်လူတွေကမှန်းဆပြီးတော့ပြောတဲ့စကားတွေဖြစ်လို့ကြောင့်မလို့ဒါမှန်နေဖားလို့ဆိုတော့ကျွန်တော်လည်းဆုံးဖြတ်ဖို့ခက်တော့
ဟောနောက်တစ်ခုကတော့လူပြောသူပြောများနေတဲ့ဖွဲ့စည်းပုံပြင်ရေး59စာလုံးစာရည်အပြင်ပေါ့လေဝန်ကြီးကိုယ်တိုင်လည်းပြောထားတာရှိပါတယ်59စာလုံးပြင်ပတ်သက်ပြီးတော့ဝန်ကြီးသဘောမတူဘူးဆိုတော့ဝန်ကြီးပြောထားတာရှိပါတယ်ဆိုတော့ဝန်ကြီးကသမရရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့အခါကျတော့ဒါကကျွန်တော်တို့သမရကိုပြင်ဆင်ရသဘောထားလို့ပေါ့နားလည်လို့ကြပါလားခင်ဗျာ
ဟုတ်ကျွန်တော်တို့က59စာလုံးကိုပြင်ခြင်းမပြင်ခြင်းကိုကျွန်တော်ပြောတာမဟုတ်ဘူးဘယ်ဟာပဲပြင်ပြင်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပြဋ္ဌာန်းထားတဲ့ပြင်ဆင်ရမယ့်လုပ်ထုတ်လုပ်နေတဲ့လုပ်ဖို့ကျွန်တော်ပြောတာခင်ဗျာပြောတဲ့ကျွန်တော်တို့သဘောမတူဆိုတာကဟဲ့လား59စာလုံးကိုစိုင်းငံ့မယ်ဆိုတဲ့ကိစ္စကိုကျွန်တော်သဘောမတူဘူးဘာဖြစ်လို့ဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းထဲမှာစိုင်းငံ့တယ်ဆိုတာမပေါ့ဘူးတခါဟုတ်လားဥက္ကဋ္ဌကဘာလို့လဲပြောနေတာရှိတယ်1959ခုနှစ်တုန်းကပေါ်သူကြီးနေဝင်စက်တပ်ဝင်ရိုးတွေလုတ်ခဲ့တယ်ဆိုတော့ဆိုင်ငံ့ခဲ့တယ်ဆိုတာလေအဲ့ဒါလေလုံးဝမှားတယ်ဗျဘာဖြစ်လို့ဆိုတော့ခင်ဗျားတို့အဲ့ဒီတုန်းကတမန်အစိုးရကိုပြန်ကြည့်မယ်ဆိုရင်တွတ်တော်ရဲ့ဒီပြင်ဆင်ချက်မှာတစ်ခါမှဆိုင်ငံ့တယ်ဆိုတာမပေါ့ဘူးပြင်ဆင်တယ်ဘာပဲပါလို့ဆိုတော့ဒီပြင်ဆင်တဲ့ဟာကိုအချိန်ကာလတတ်မှတ်ချက်ထည့်လိုက်တယ်နောက်ထပ်ရွေးကောက်ပွဲရနေပြီမှာပေါ်ပေါက်လာတဲ့ဝန်ကြီးချုပ်ကတာဝန်မျိုးခင်အထိဒီလိုပြင်မယ်လို့ပြောတာဆိုင်ငံ့တယ်ဆိုတဲ့စကားမပေါ့ဘူးအဲ့ဒီပြင်ဆင်ချက်ကိုအစိုးရတင်သွင်းတဲ့တုန်းကတင်တဲ့လူကလည်းဥကြုံကြီးဥကြုံကြီးရဲ့အဲ့ဒီမှာတင်သွင်းတဲ့ဒီမိကုန်းကိုခင်ဗျားဖတ်ကြည့်မယ်ဆိုရင်ဟာလားဆိုင်ငံ့နေဆိုတဲ့စကားမသုံးပါဘူးလေဘာဖြစ်လို့ဆိုဆိုင်ငံ့နေဆိုတာဒီဟိုထဲမှာ1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာမပါတဲ့အတွက်ကြောင့်မလို့သူကဆိုင်ငံ့နေတယ်မသုံးဘူးဒါကိုပြင်ဆင်ချက်ဥပဒေကြမ်းလို့ပဲသုံးပါဆိုတော့သူကိုယ်တိုင်ကိုရှင်းပြထားတာရှိတယ်ဒါမှမဟုတ်ပြန်ချုပ်ပြောရင်တော့ကျွန်တော်တို့ပြင်ချင်းမပြင်ချင်းကိုကျွန်တော်ကဘာမှပြောဘူးဒါကလွတ်တော်နဲ့ပြည်သူတွေအဆုံးဖြတ်ပဲတိုးတော့ပြင်ပြီဆိုလို့ရှိရင်တော့ဖွဲ့စည်းပုံအခြေခံဥပဒေတွေကအတိုင်းပြင်တာပဲကျွန်တော်လိုလာတယ်။မဟုတ်ဘဲနဲ့ဖွဲ့စည်းပုံအခြေခံတွေမှာတားမထားလို့လုပ်လို့ရတယ်ဆိုတော့လိုရာဆွဲတွေးတာမျိုးဒီနိုင်ငံရဲ့အနာဂတ်အတွက်အန္တရာယ်ကြီးတယ်မို့ကျွန်တော်ကစန့်ကျင်လို့ပြောတာ
။ဟုတ်ကဲ့ဖွဲ့စည်းပုံပြင်ရေးဆိုလို့ကညီဖွဲ့စည်းပုံဒီ2000ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကကမ္ဘာပေါ်မှာအပြင်းအခက်ဆုံးအခြေခံဥပဒေတစ်ခုဖြစ်တယ်ဆိုပြီးတော့ဒီအခြေခံဥပဒေကြီးကစန့်ကျင်တဲ့ပညာရှင်တွေကလည်းထောက်ပြထားတာရှိပါတယ်။ဆိုတော့ပြင်ရေးအလားအလာကရောကညီဘလောက်များအလားအလာကောင်းနိုင်ပါမလဲ
။အခက်ဆုံးလို့တော့ပြောလို့မရဘူး။ဘာဖြစ်လို့ဆိုတော့ခင်ဗျားအမေရိကန်မှာရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်တဲ့နေရာလည်းခက်တာပဲဒီကပြည်နယ်တွေပြည်နယ်လွှတ်တော်တွေမှာမဲလိုက်ခွဲပြီးတော့မှပြည်နယ်အလုံးရဲ့၃ပုံ၄ပုံကသဘောတူမှပြင်လို့ရတာ။ဆိုတော့အခက်ဆုံးလို့တော့ပြောလို့မရဘူးပေါ့နော်။ဒါပေမဲ့တိုးတော့ဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့58ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့သင်ခန်းစာကိုမူပေါ်မှာကျွန်တော်မူတည်ပြီးတော့မှလွှတ်တော်တွေမှာအများစုရတဲ့ပါတီတစ်ခုရဲ့သဘောနဲ့ပြင်လို့မရအောင်လုပ်ထားတာပေါ့။အဲ့တော့ပြင်ရင်လည်းဆိုရင်တော့အဲ့နိုင်ငံရေးမှာပါဝင်ပတ်သက်တဲ့လူတွေအားလုံးကြားမှာသဘောတူချက်တခုရအောင်လုပ်ရမှာပေါ့ဗျာတကယ်တော့ဒါလည်းနိုင်ငံရဲ့အနှစ်သာရပဲလေ
ဘုရင်ကတော်လေးရတယ်ပြောပါတယ်ပြီးကြတဲ့ရပိုင်းကလည်းဒီ NLD အနေနဲ့ပေါ့နော်တက်မတော်ပေါ်သဘောထားတက်မတော်နဲ့ဆက်ဆံရေးကောင်းအောင်လုပ်ဖို့လုပ်ရဲဆိုတဲ့ပုံမျိုးကျွန်တော်အလိုနားလဲပါတယ်ဆိုတော့တက်မတော်နဲ့ NLD ကြားဆက်ဆံရေးဟာအခုလက်ရှိကျွန်တော်တို့ဒီနေ့ဖြစ်နေတဲ့အခင်းအကျင်းတွေရပေါ့လေဆက်ဆံရေးကောင်းတိုင်းပြည်နာကတ်အတွက်စိတ်ချရတဲ့လာလာကောင်းလို့ကျွန်တော်တို့ပြောနိုင်ပါပြီလားခင်ဗျာ
အဲ့ဒါကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပုံမှာပဲမူတည်တာပေါ့ဗျာ။ဘာလို့ဆိုတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့တက်မလို့ဟုတ်လား။ပြုပြင်ပြောင်းလဲရေးလက်တွဲပုံအနေနဲ့မြင်လို့ရှိရင်လုပ်ဖို့ကံပဲအနေနဲ့မြင်လို့ရှိရင်ကြီးရခံရတဲ့လွယ်မှာပေါ့။အဲ့ဒါလုပ်ဖို့ကံပဲအနေနဲ့မြင်မနဲ့အတားအဆီးတစ်ခုအနေနဲ့မြင်ပြီးတော့မှဖယ်ထုတ်ဖို့ကြိုးစားမယ်ဆိုတော့ကြီးနိုင်ရခက်မှာပေါ့။ဟောကျွန်တော်တို့ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေလက်ရှိအခြေအနေမှာတော့တက်မလို့ဟုတ်လားနိုင်ငံရေးအင်အားစုတစ်ခုအနေနဲ့မြင်ပြီးတော့မှကြီးနိုင်ဆွေးနွေးခြင်းရပဲအဖြစ်မှန်ရလကောင်ရမလို့ကျွန်တော်မြင်တယ်
ဟုတ်ကဲ့တက်မတော်ဘက်ကရောတိတ်သဘောထားတင်းပါတယ်လာလာမျိုးတွေညာရှိပါလား
တက်မတော်ကတော့ဗျာလာတက်မတော်ကောင်စုပြောခဲ့တဲ့အရာတွေညာရှိပါလေအဲ့ဒါ तू ကကျွန်တော်တို့ဒီသမ္မတဥပဒေစင်ဆိုရတဲ့ထက်မှာရောနောက်မှာရော तू ဒီဖွဲ့စည်းပုံအခြေခံဥပဒေကသူ့ကိုပေးထားတဲ့ အခန်းကဏ္ဍတိုင်းမတူနေမှာပဲအဲ့ဒီလည်းပို့လုံးမှာမဟုတ်ဘူးအဲ့ဒီလည်းချော့ပြီးတော့လုံးမှာမဟုတ်ဘူးအဲ့တော့တမတော်ရတဲ့ချက်ကတော့ကျွန်တော်ရှင်းတယ်အဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီလုံးနေသေးကာလကလုံးမှာတော့တမတော်အနေနဲ့ဒီကိစ္စမှာသူကပါဝင်စာပူးပေါင်းဆောင်ရွက်ပေးနေမှာပဲ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုပုံပွင့်နည်းနည်းတစ်ခုမေးချင်ပါတယ်ကျွန်တော်တို့တွေးကောက်ပွဲကျင်းပတယ်ယူကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကဟိုမျော်လင့်မထားလောက်အောင်ပဲဒါခင်တော့တော်များများနဲ့အနိုင်ရတယ်ဆိုတော့မဲဆန္ဒရှင်တွေရဲ့သဘောထားကထင်ရှားတယ်လို့အများစုကသုံးသပ်ကြပါတယ်ဆိုတော့ကျွန်တော်ဝန်ကြီးကိုဝန်ကြီးသဘောထားရောကျွန်တော်တို့အစိုးရတစ်ဖွဲ့ရဲ့အစိုးရဖွဲ့ရဲ့သဘောထားနဲ့ဂျုံပြီးမေးချင်တယ်ကမဲဆန္ဒရှင်အများစုကဒေါန်ဆန်းစုကြည်ကိုနိုင်ငံကောင်းဆောင်ဖြစ်စေချင်ပါတယ်အခုလက်ရှိအလားအလာကဒေါန်ဆန်းစုကြည်နိုင်ငံကောင်းဆောင်ဖြစ်ဖို့အလားအလာလူလူမဲဆန္ဒရှင်တွေဘယ်လောက်ထိမျှော်လင့်လို့ရပါလဲခင်ဗျာ
တကယ်တော့ဗျာဟုတ်လားဒေါန်ဆန်းစုကြည်နိုင်ငံကြီးခဲ့ဖြစ်ဖို့ဆိုတာ59ဆလုံးတော့လေပြင်ဖို့မလိုပါဘူးတကယ်တော့ကျွန်တော်ရဲ့သုံးသက်ချက်ထောက်ပြရမှာဆိုရင်သူ့ရဲ့သားနှစ်ယောက်နဲ့ချွေးမရှိမှဆိုချွေးမနှစ်ယောက်လူ၄ယောက်ပဲမြန်မာနိုင်ငံသားခံလို့ရှိရင်ဒီပြဿနာရအောင်အပြေလဲသွားမှာပဲဘာမှဟာလာကျွန်တော်တို့ဓာကြီးကို59ဆလုံးပြင်ဖို့ရတယ်မလိုပါဘူးနော်အဲ့တော့လူ၄ယောက်ရဲ့အဆုံးဖြတ်ကနည်းလောက်တာကပိုတော့ကောင်းတော့ဗျာဟာလာဓာကြီးကိုဖွဲ့စည်းပုံအခြေခံဥပဒေပြင်ရလို့ပြောဖို့တော့မလိုပါဘူးတကယ်တမ်းသူသားသမီးတွေအနေနဲ့သူတို့ရဲ့မိခင်တမရဖြစ်တာလို့ကျင်လို့ရှိရင်1982ခုနှစ်ဥပဒေရမြန်မာနိုင်ငံသားလျှောက်ထားလိုက်ရုံပါပဲ
။ဒါမဲ့လေဝင်ကြီးအွေလျှောက်ပြီးသားလူတွေအနေနဲ့ကလေးတွေလည်းမဟုတ်တဲ့အခါကျတော့ဒီလိုမျိုးသူတို့ရဲ့ကိုယ်ပိုင်ဘဝပေါ့လေကိုယ်ပိုင်ဘဝကိုဆွတ်လွတ်ပြီးတော့ဟလာပေးဆက်ရမယ်ဆိုတာကရောဟိုမျှတာတယ်လို့ပြောလို့ရပါ
တော့။ဒေါ်ဆန်းစုကြည်သူတို့ရဲ့မိခင်ဒေါ်ဆန်းစုကြည်နှစ်ပေါင်း20ကျော်ဆွတ်လွတ်ခဲ့ပြီးပြီ။သူ့မေအချုပ်တဲ့နိုင်ငံမှာသူမနေချင်ဆိုရင်တော့နိုင်ငံသားမခိုင်ဘူးဆိုတော့ဒါသူတို့ရဲ့မိသားစုပြဿနာပဲ။ဒါအပေါ်စီးမှုအခြေခံဥပဒေပြဿနာမဟုတ်ဘူး။
ဝင်ကြီးကိုယ်တိုင်အနေနဲ့ရောဒေါန်ဆန်းစုကြည်ပုံမှာပုဂ္ဂိုလ်ရေးအမြင်ဘယ်လိုရှိပါလဲခင်ဗျာ
ကျွန်တော်ပုဂ္ဂိုလ်ရေးကဒေါန်ဆန်းစုကြည်ကခင်မင်စရာကောင်းတယ်အလေးစားစရာကောင်းတယ်အဲသူ့ရဲ့စိတ်သက်ခိုင်မာမှုပေါ့နော်ဒါတွေလည်းကျွန်တော်လေးစားပါတယ်အဲဒါမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပါဝင်တချို့ကိစ္စတွေမှာတော့အမိုင်းဒေါန်ဆန်းစုကြည်နဲ့ကျွန်တော်သဘောထားမတူတာရှိပါတယ်ဒါလည်းတကယ်ကြောက်ရတဲ့ဒီမိုကရေစီမှာတော့ဒီလိုပဲဖြစ်မှာပါဟု
တ်ကဲ့နောက်ဆိုးအဖွဲ့အစ်အတွဲဝင်ကြီးအနေနဲ့အပေးအကျဉ်းဆုံးအကြံဉာဏ်ပေါ့လေတစ်ခုနှစ်ခုသုံးခုရှိတယ်ဆိုရင်နည်းနည်းပြောပြပါလားဝင်ကြီ
းအခုတော့ဗျာဟုတ်လားဘာပဲပြောတော့ဆန်းစုကြည်နေနဲ့ဒီသူတို့ရဲ့မန်ဒိတ်ကိုသူတို့ရထားပြီပေါ့လူတော်ဒီမှုစီဖွဲ့ချုပ်နေနဲ့အဲ့တော့အဲ့ဒီမန်ဒိတ်ကိုအသုံးပြုတဲ့ခါမှာတော့ကိုဖြစ်ချင်တာရယ်ဖြစ်နိုင်တာရယ်နောက်တစ်ခါကျွန်တော်တို့နိုင်ငံရဲ့ထူးခြားတဲ့အခြေအနေတွေရယ်ဒါတွေကိုထည့်သွင်းစဉ်းစားပြီးတော့အလုပ်စီပို့အကြံပြုချင်တာပေါ့တကယ်တော့လည်းအခုတော့ဆန်းစုကြည်ခုချိန်ထိတိုင်တူဆောင်ရွက်နေတာရယ်တော့အဲ့လိုမျိုးထည့်သွင်းစဉ်းစားပြီးလုပ်နေတယ်လို့ကျွန်တော်မြင်ပါတယ်
NRD ဦးဆောင်တဲ့အစိုးရဒီမြန်မာနိုင်ငံကိုအခုဝင်ကြီးတို့ချခဲ့တယ်ဝင်ကြီးတို့ဆိုတာချခဲ့တဲ့အခြေခံပေါ်မှာအခိုင်အမာရပ်တည်ပြီးတော့ဒီတစ်ခါပို့ပြီးတော့တိုးတက်သွားအောင်ရှေ့အောင်သွားအောင်ဒေတာတွေမှာနိုင်ငံတကာမှာဟလာကျွန်တော်တို့ပြောရရင်တော့နိုင်ပါခဲ့တဲ့နိုင်ငံတွေနဲ့နောက်၅နှစ်ကြာတဲ့အခါမှာဒီတစ်ခါပို့ပြီးတော့ရှေ့အောင်သွားအောင်လုပ်နိုင်မလို့ဝင်ကြီးကိုယ်တိုင်အခိုင်အမာယုံကြည်ပါလားခင်ဗျာ
ကျွန်တော်အမြင်အပေါ့ဗျာနော်ဘယ်အစိုးရမဆိုလို့အဲတာဝန်ယူပြီးဆိုရင်တော့နိုင်ငံနဲ့လူမျိုးတွေအကောင်းဆုံးဖြစ်အောင်လုပ်ကြမှာပဲပေါ့အဲ့တော့ကျွန်တော်တို့အစိုးရကတော့အဲ့လားစနေဟောင်းကနေစနေတကိုလုတ်တဲ့ခါမှာကျွန်တော်တို့ကအခြေခံပဲကျွန်တော်ပြုပြင်ကြောင်းလဲပြနေတာပေါ့အဲ့တော့လက်ရှိကတော့အခြေအနေကောင်းတဲ့ရနေပြီနောက်တစ်ခါအဲ့လားနိုင်ငံတကာကလည်းကူညီမဲ့လူတွေရှိနေပြီပြည်တွင်းမှာလည်းပြည်သူတွေထောက်ခံအားပေးမှုတွေရနေပြီဆိုတော့ဒီအခြေအနေကိုသာမှန်မှန်ကန်ကန်အကြိုက်တွေအသုံးချနိုင်မှာဆိုတော့ကျွန်တော်နိုင်ငံဒီတော့ငါးနှစ်မှာပို့ပြီးတော့တည်ငြိမ်အေဂျင့်နဲ့ပို့ပြီးတော့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဖြစ်ရောက်မှာလို့ကျွန်တော်ယုံကြည်ပါတယ်
ဒါကတော့မြန်မာသမ္မတရဲ့ပြောခွင့်ရပြန်ကြားရေးဝန်ကြီးဦးရဲ့ထုတ်ကို VOA ဝိုင်းတော်သားကိုကျော်ကျော်သိန်းတီးတန့်တွေ့ဆုံမေးမြန်းခဲ့တာပါရှင်။ဒီတွေ့ဆုံမေးမြန်းခန်းကိုလည်းဒီကနေ့ညနေထုတ်လွှင့်မဲ့ VOA မြန်မာပိုင်းရုပ်သံအစီအစဉ်မှာကြည့်ရှုနိုင်ကြပါရစေ။ Asia Set 7 ဂျိုဒူးကနေဖမ်းယူကြည့်ရှုနိုင်ကြပါရစေရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်အသံလွှင့်နေပါတယ်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00နာရီအထိလိုင်းတိုမီတာ24 32 40လို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့နေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာက
ဆက်လို့ပဲဆက်ပြီးပြောရတာရှိတယ်လူအပ်တဲ့အခြေအနေရှင်ဒီပြည်ပုံအခြေအနေကိုကြားမယ်
ဒါကြတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာအပြည့်အစုံတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာအကြောင်းအရာတွေကိုမူရင်းအပေါ်မပြတ်ဥတော်စန္ဒာကကောက်နှုတ်တင်ပြမှာပါ
။ဘူဂျိုဟောင်းထားရင်မဲ့ရောနှော့နေတဲ့အစဉ်လားဆိုတဲ့ခေါင်းစဉ်နဲ့ဘင်္ဂလားပို့စ်ခေါင်းကြီးပိုင်းမှာရေးသားထားတာကိုဥစွာတင်ပြလိုပါရယ်။သမ္မတဥပမာကအာဆီယံထိပ်သီးကိုအခန့်ကျင်းပနေချိန်မြန်မာနိုင်ငံသမ္မတဦးသိန်းစိန်မလာရောက်နိုင်ပါဘူး။ဒေါအောင်ဆန်းစုကြည်နဲ့စစ်တပ်တို့နှိနှိုင်းနေခြင်းဖြစ်လို့မလာနိုင်တော့တာပါ။သူ့ကိုလေးစားတဲ့သူတွေအတွက်ကတော့သူဟာမြန်မာနိုင်ငံကိုရာဇဝတ်ဆရာနာရှင်စနစ်အုပ်စုနေခဲ့ရကအမှုနည်းနဲ့စတင်ပြောင်းလဲစေခဲ့သူဖြစ်ပါတယ်။နိုင်ငံရဲ့အကျဉ်းသားတွေကိုလွှတ်ခဲ့တယ်၊ဆင်ဆာဖြတ်တောက်မှုကိုရုပ်သိမ်းခဲ့တယ်၊သမိုင်းဝင်ရွေးကောက်ပွဲကြီးကျင်းပပြီးအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်လည်တည်ဆောက်ပေးနိုင်ခဲ့တယ်၊အပယ်ခံဘဝကကဘာတဟွန်းကခရီးသွားတွေရင်းနှီးမြှုပ်နှံသူတွေကိုဝင်လာစေခဲ့သူဖြစ်ပါတယ်။မလ31ရက်နေ့မှာသူ့ရဲ့မပြည့်ပြတ်သေးတဲ့တာဝန်ကိုသူ့ရဲ့ပြိုင်ဘက်ဟောင်းဒေါအောင်ဆန်းစုကြည်ကိုလွှဲပြောင်းပေးပါလိမ့်မယ်။ဒါပေမဲ့သူ့ကိုဝေဖန်သူတွေအတွက်ကတော့ဦးသိန်းစိန်ဟာစီးရဲနွမ်ပါမှုကိုသော်လကောင်းဘာသာရေးပဋိပက္ခတွေကိုသော်လကောင်းကင်တွယ်ဖြစ်ရှင်းနိုင်ခြင်းမရှိခဲ့ပါဘူး။မြန်မာနိုင်ငံမှာနိုင်ငံရေးအုပ်ချုပ်ရေးစီးပွားရေးမှာအဓိကအာဏာရှိနေပြီးအစ်စ်တက်လာမဲ့ဒေါအောင်ဆန်းစုကြည်အစိုးရအပေါ်စင်ခေါ်နေတဲ့စစ်တပ်ကိုဘယ်လိုမှမဟန်တားနိုင်ခဲ့ပါဘူး။ရန်ကုန်အခြေစိုက်မြန်မာရေးသုံးသပ်သူရစ်ချတ်ဟိုစီးကဦးသိန်းစိန်ဟာမြန်မာနိုင်ငံကိုဗျောင်းပြန်လှန်ထန်ခဲ့သူဖြစ်တယ်။သူ့အုပ်ချုပ်ရေးမကောင်းလှပေမဲ့သူ့ရဲ့အစဉ်လာကတော့သမိုင်းတွင်ကြံရေးမဲလို့ဆိုပါရစေ။သူဟာမြစ်ဆုံစီမံကိန်းကိုရာဆိုင်လိုက်တဲ့အတွက်မြန်မာလူထုကြားလူကြိုက်များလာခဲ့ပါရစေ။တရုတ်လွှမ်းမိုးမှုဆုံးခန်းတိုင်စီခဲ့ပါရစေ။ဦးသိန်းစိန်ရဲ့ပုံစံဟာလူထုကိုဗဟိုပြုပြီးရိုးသားနှိမ်ချတဲ့ပုံစံဖြစ်တယ်လို့ဟိုစီကဆိုပါရစေ။ဒေါအောင်ဆန်းစုကြည်ကလည်းဦးသိန်းစိန်ဟာပြုပြင်ရေးကိုရိုးသားစွာလိုလားသူပါလို့အရင်ကပြောခဲ့ပေမဲ့2011ခုမှာတော့ဦးသိန်းစိန်ကသာပြုပြင်ပြောင်းလဲရေးကိုတကယ်လိုလားခဲ့ရင်ဒီထက်မကလုပ်နိုင်မယ်လို့ဆိုခဲ့ပါတယ်။နောက်ပိုင်းမှာဦးသိန်းစိန်ဝေဖန်ခံရတဲ့ကိစ္စတစ်ခုကတော့ဘာသာရေးပဋိပက္ခကိုမဖြေရှင်းနိုင်ခဲ့ခြင်းပဲဖြစ်ပါတယ်။ဦးသိန်းစိန်ရဲ့ရည်ရွယ်ချက်အကြီးမားဆုံးစီမံကိန်းတစ်ခုကတော့တိုင်းရင်းသားအင်အားစုတွေနဲ့ညီညာရင်းရရှိဖို့ဖြစ်ပါတယ်။ဒါပေမဲ့တချို့တဝက်နဲ့သာအပြေးခတ်ရဆက်ရေးတိဆောက်နိုင်ခဲ့ပြီးအင်အားအကြီးဆုံးအဖွဲ့တွေနဲ့တော့တိုက်ပွဲဆက်လက်ဖြစ်နေစေဖြစ်တယ်လို့យေတာထားပါခင်ဗျာ။မြန်မာနိုင်ငံရဲ့ပထမဆုံးလွတ်လပ်စွာရွေးကောက်တင်မြှောက်တဲ့ပါလီမန်ဆိုတဲ့ခေါင်းစဉ်နဲ့ Laura Southgate ရေးသားထားတာကိုတော့ Global Risk Insight မှာဖတ်ရပါတယ်။လွတ်လပ်လပ်လပ်ရွေးကောက်တင်မြှောက်တဲ့လွှတ်တော်ကျင်းပနိုင်တာဒေတာတွင်တည်ငြိမ်တဲ့စီးပွားရေးမှာရင်းနှီးမြှုပ်နှံလူသူတွေအတွက်အပြုသဘောတင်ကြေးတာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့25ရာခိုင်နှုန်းသောလွှတ်တော်နေရာတွေကိုရွေးကောက်ခံရခြင်းမရှိတဲ့စစ်တပ်ကိုယ်စားလှယ်ရယူထားခြင်းဟာမဲအများစုအနိုင်ရရှိရတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရှေ့ခရီးမှာစစ်တပ်နဲ့အနီးကပ်လက်တွဲဆောင်ရွက်ရမယ်ဆိုတဲ့သဘောဖြစ်နေပါတယ်။သမ္မတဘသူဖြစ်မယ်ဆိုတာမသေးကြသေးပေမဲ့ဒေါအောင်ဆန်းစုကြည်ကပဲအစိုးရကိုကြီးကြပ်သွားမှာပါ။အခုအချိန်ထိအသွင်ကူးပြောင်းရေးဟာချော့မွေ့နေစေဖြစ်ပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေသတင်းကောင်းဖြစ်ပါတယ်။2016မှာတမျိုးသားလုံးအသတင်းထုတ်လွှင့်မှုဟာစစ်တပ်သမား200ခန့်လုံးအထိတိုးတက်လာမယ်လို့အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းထားပါတယ်။2015မှာဒေါ်လာ30,000ရှိခဲ့တဲ့နိုင်ငံခြားချင်းနှိမ့်မြှုပ်နှံမှုဟာလည်းနောက်ပိုင်းမှာဒီထက်ပိုများလာနိုင်ပါတယ်။မလအကုန်မှာသမ္မတဦးသိန်းစိန်ယာရုကနှုတ်ထွက်ပြီးအစိုးရသစ်စတင်ဖွဲ့စည်းတော့မှဖြစ်ပါတယ်။တည်တည်ငြိမ်ငြိမ်ဖြစ်ခဲ့မှဆိုရင်တော့စီးပွားရေးအပါဝင်အခြေအနေအရရဟာဒီထက်ပိုပြီးတိုးတက်ကောင်းမွန်လာနိုင်တယ်လို့យေတာထားပါခင်ဗျာ။မြန်မာနိုင်ငံစစ်တပ်အကြီးအကဲဆက်နေမလားဆိုတဲ့ကောင်းဆောင်တဲ့ diplomat မှာ Prashant Paramiswanan ဒီသာထားတာကိုလည်းဖတ်ရပါတယ်။တိုင်းပြည်အတွင်းကုပြောင်းရေးကာလမှာဗိုလ်ချုပ်ကြီးမင်းအောင်နိုင်ကိုရာထူးသက်တမ်းဆက်တိုးလိုက်ပါတယ်။အရေးကြီးတဲ့အချိန်မှာတက်မတော်ခေါင်းဆောင်အပြောင်းလဲလုပ်ရင်နောက်လာမယ့်သူဆက်လက်ပြီးဘာလုပ်ရမလဲဆိုတာစဉ်းစားလည်ဖို့ခက်နေလို့ဆိုပြီးတော့ပြောကြပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အာဏာလွှဲပြောင်းရေးကိုညှိနှိုင်းနေတဲ့ဗိုလ်ချုပ်ကြီးမင်းအောင်နိုင်သာဒီအတွက်အဆင့်တော်ဆုံးလို့သူတို့ဘက်ကဆိုပါတယ်။စစ်တပ်ကူစက်လက်25ခန့်နှုန်းနဲ့အတူဝန်ကြီးဌာန3ခုအစရှိတဲ့အုပ်ချုပ်ရေးအာဏာတွေကိုလည်းစစ်တပ်ကဆက်လက်ချုပ်ကင်ပြီးတကူထွားနေဥမှဖြစ်ပါတယ်။တိုင်းရင်းသားတွေနဲ့ညီညာရေးဖြစ်စီမှလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှန်ကပဲအဓိကအကြဆုံးအဆုံးဖြတ်ပေးတဲ့သူဖြစ်နေကြတာပါ။တကယ်တော့သူကိုယ်တိုင်လည်းသမ္မတဖြစ်ရှင်နေသူပါ။အခုနိုင်ငံရေးဘက်ကိုပြောင်းလိုက်လို့ရှိရင်သူ့ရဲ့လက်ရှိလုပ်နေတဲ့ကိစ္စအပြောသွန်းနိုင်တယ်လို့သာ ပြောဆိုခဲ့တယ်လို့ရေးသားထားပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင
်ဒီကနေ့မင်းတင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက g a t e gate ကခြံတကားပေါက်ကျမတို့မြန်မာမှာလေးgate ကဘာလို့လဲခေါ်ကြတာတော်ရရှိများတိပါ crasher crasher က crash crash ဆိုတဲ့ဝဟာရကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဓိပ္ပာယ်ကတော့ဖြက်စီးချိုးဖောက်တာကိုဆိုလိုပါတယ် crasher ကတော့ဖြက်စီးချိုးဖောက်သူပေါ့ရှင်ဒါကြောင့် scribe ကလုံးရဲ့လုံောက်အဓိပ္ပာယ်ကတော့ခြံတကားကိုဖြက်စီးချိုးဖောက်ဝင်ရောက်လာသူပေါ့ဒီတော့ဆင်းသက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်။ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာကနေဒီအတုံးကိုအသုံးပြုလာတာလို့ဆိုပါတယ်။ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြပွဲတွေကိုဝင်တာစသဖြင့်မှလည်းအသုံးပြုလာသလိုအခန့်ပွဲတွေကိုမဖိတ်ဘဲလာတဲ့အခါမှလည်းဒီအတုံးကိုရည်ညွှန်းသုံးလို့ရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုခုကိုဖိတ်ကြားခြင်းမခံရဘဲခတ်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကမဖိတ်ဘဲရောက်လာတဲ့အတွက်တကားကိုဖြက်စီးဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြက်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်။ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြက်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါတယ်။နိုဝင်ဘာလ24ရက်နေ့ကအင်ဘီရိုအခမ်းပွဲမှာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်ကိုသမ္မတဥဘာမားကအဲ့ခံပွဲကျင်းပရာမှာဧည့်သည်တော်စီနီမမပါပဲတာရစ်နဲ့မီကဲလ်ဆလာဟီတို့ဇနီးမောင်နှံရောက်လာလို့အင်ဘီရိုရဲ့ Secret Service လုံခြုံရေးတာဝန်ခံတွေလည်းအတော်လေးမျက်နှာပူစရာဖြစ်ခဲ့တဲ့သတင်းသွတ်ရရှိများကြားခဲ့ကြမှာပါအဲ့ဒီအတုံးကြောင့်လည်း Gate Crasher အတုံးဟာသတင်းမီဒီယာတွေထဲမှာခေတ်စားလာခဲ့ပါတယ်ဒီတော့နေပတ်တယ်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းဂျင်တွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones လူမြားကတော့မဖိတ်ဖဲလေးသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဝဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers အစားပါတီ crasher လို့လည်းရည်ညွှန်းသုံးလို့ရပါတယ်။အဲ့ခံဝဲကိုအဖိတ်မခံရဘဲသွားခဲ့တယ်။လက်မှတ်ပွဲပဲနဲ့ဖြောပြပွဲအကစားပွဲတွေကိုသွားကြည့်တဲ့သူကိုဘယ်လိုရည်ညွှန်းပြီးတော့ idiom သုံးလဲ?
gate crasher
လို့သုံးလို့ရပါတယ်။အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
အခုတော့ကိုအောင်လွင်စီစဉ်တင်ဆက်တဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပါပါရှင
်တော်ရရှိမြတ်ခင်ဗျာဒေါ်ဆဆုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်NLD ပါတီအနေနဲ့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့ပေမဲ့အုပ်ချုပ်ရေးအာဏာရဖို့အစိုးရဖွဲ့စည်းနေမှုကိစ္စတွေမှာတော့တက်မလို့နဲ့စစ်ဆင်ညှိနှိုင်းနေရတော့မှဖြစ်ပါတယ်။အပေးယူညှိနှိုင်းမှုတွေမှာတော့ NLD အနေနဲ့ဘလောက်ထိအလျှော်ပေးလက်ရောဖို့လိုမလဲအစိုးရအသစ်ဖွဲ့ဖို့လာပိုင်းလောက်သာလိုတော့တဲ့ချင်းလက်ဖြစ်နေရကြောင်းပြည်လည်မှုရောရနိုင်မှာမလားဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။ဒီမိုကရေစီတိုင်းပြည်တွေမှာဆိုရင်တော့ဒီကိစ္စမျိုးကအတော်လေးရှင်းပါတယ်ရွေးကောက်ပွဲနိုင်တဲ့ပါတီကအစိုးရကိုဥဆောင်ဖွဲ့ကြပါတယ်မြန်မာနိုင်ငံမှာတော့ဒီလိုမဖြစ်နိုင်သေးတဲ့အခြေအနေပါဆိုတော့ရှော့မယ်ဆိုရင် NLD ဘက်ကတာတက်နိုင်တော့ရှော့ပေးရမလို့အခြေအနေမျိုးဖြစ်နေပါတယ်ဆိုတော့ရှော့မယ်ဆိုရင်ဘယ်တိုင်းတာတိ NLD ဘက်ကဟိုရှော့ရမလဲဟိုဘယ်လောက်ထိဟိုတစ်ဖက်နဲ့တစ်ဖက်ရှော့မယ်တက်မလို့ဘက်ကလည်းရှော့ဖို့ရှိရအပိုင်းနေဘယ်နေရာမျိုးတွေရှိမလဲဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံကူရဲ့သဘောထားကိုရေဝီရအရင်ကြားချင်ပါတယ်အရင်ဆုံးတော့ကျွန်တော်88မျိုးဆက်ပွင့်လင်းလူဖွဲ့စည်းကကိုမြာရေးရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျဟုတ
်ကဲ့ဟုတ်ကျွန်တော်အမြင်ကတော့လေဒီရွေးကောက်ပွဲကိုဖျက်ဆီးပြီးတော့သွားတယ်ဆိုတဲ့ကိစ္စရဟာဒီ2008ခွဲစည်းအုပ်ချုပ်ကိုအခြေခံဥပဒေနဲ့အတူဖျက်ဆီးတာဖြစ်ပါတယ်။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တော်တော်တွေမှာစစ်တပ်တပ်မတော်က25ရာခိုင်နှုန်းထိုင်နေတဲ့ဟာကိုလက်ခံပြီးတော့မှရွေးကောက်ပွဲကိုဖျက်ဆီးသွားတာဖြစ်ပါတယ်။ ဒါကနောက်တစ်ခုကဒီခုလက်ရှိအာဏာအတွက်တောင်းကိစ္စ1962ခုနှစ်နောက်ပိုင်းမှာကျွန်တော်တို့နိုင်ငံအတွက်အင်မတန်အရေးကြီးတဲ့အလဲအကျောင်းတစ်ခုဖြစ်ပါတယ်။အရင်အရေးကြီးပါတယ်။အော်ဒီနေရာမှာတော့ကျွန်တော်ရဲ့သဘောထားကိုပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ဒေါ်ဆတ်စုကြည်လာမယ့်9နှစ်အတွက်သမရအဖြစ်တန်းကြီးကိုဦးဆောင်လာလို့လိုချင်ပါတယ်။အဲ့လိုသွားနိုင်မှုတွေကလည်းစစ်တပ်နဲ့အသေးယူရုပ်တဲ့အခါမှာဘယ်ရည်ဘယ်မျှဆိုတာကနှစ်ဖက်ညီနိုင်ပြီးသဘောတူနိုင်တဲ့အဖြစ်တစ်ခုကိုကျွန်တော်သွားစုချင်ပါတယ်။ဘယ်လောက်ပြီးပါဘယ်လောက်ယူပါဆိုတာကျွန်တော်တို့ပြောပိုင်ခွင့်မရှိပါဘူး။ဆုံးဖြတ်ပိုင်ခွင့်မရှိပါဘူး။တတိပြုစရာကတော့ကျွန်တော်စောစောကပြောသလိုပဲ2008အတွင်းကသွားတဲ့အတွက်ကြောင့်မလို့စစ်တပ်ရက်ဖက်ဆက်ဆံရေးကောင်းမှသာလေ2008ကိုပြည်ပြင်နိုင်မှာဖြစ်တယ်။ Democratization ကိုအောင်မြင်လုပ်နိုင်မှာဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။အဲဒါကြောင့်မလို့ဒီအပေးယူအညီအနိုင်ကိစ္စတွေမှာဒေါ်စန်းစုကြည်အနေနဲ့စစ်တပ်နဲ့ဒီလေအောင်ညှိနှိုင်းပြီးသမရထီဟာအင်မတန်တိုင်းပြည်အတွက်အရေးကြီးရလို့ကျွန်တော်ယုံကြည်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီနိုင်ငံရေးလေးလာတုံ့တက်နေတဲ့ကိုအောင်သူငင်းရဲ့သဘောထားလည်းကြားချင်ပါတယ်ခင်ဗျာ။ကိုအောင်သူငင်းသဘောထားလည်းဆွေးနွေးပေးပါဦး
။ဟုတ်ကဲ့ဟိုအခုလက်ရှိအနေထားပါတော့ပေါ့နော်။ဒါဒီအာဏာရပ်ကြောင်းရေးခေတ်ကလည်းဖြစ်သွားမယ်လို့ထင်ပါတယ်။ကျွန်တော်အခုချိန်မှာဆက်တော့ပြည်သူတွေပြောပြီးဒီသမရဆက်အပ်တဲ့ခေတ်ကလည်းအစိုးရဖွဲ့စည်းတဲ့ခေတ်ကရောကြံပေးတာပေါ့လေ။ဆိုတော့ဒါနဲ့ပြဿနာတစ်ခုကဘာကြီးလဲဆိုတဲ့အခါကျတော့ဒီဆက်မောဘက်ကလည်းသူတို့ပြောရတာရှိတယ်။လိုအပ်တဲ့အချိန်ကြောင့်ဖြစ်ပြီးစစ်ကြောင်ချီကဦးတွေကိုကြောင်းမယ်။ဆိုတော့ဒါပေမဲ့လည်းအခုချိန်မှာကြောင်းလို့ရှိတယ်ဆိုတဲ့သဘောထားပြောလာတာကြားပါ။ဖိနေထားပါတော့59စကလောလောဆယ်ကျွန်တော်တို့ကြောင်းကြမရှိကြတဲ့အခါကျတော့အားရှိကြည့်လေလောလောဆယ်ကမလားဖြစ်တယ်ဆိုတဲ့အနေထားပါတော့။ဒါကတော့လက်တွေ့အနေထားမြင်ရတယ်ခင်ဗျာ။ဆိုတော့ဒီလိုထားပါပဲ။ကျေးဇူးတင်ပါတယ်ကျွန်တ
ော်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့တော်တော်များများဆက်သွယ်ထားတဲ့လူတွေလည်းတော်တော်များနေပါတယ်ကျွန်တော်ပထမဆုံးမြစ်တာရက်ခင်ညာကတော့ဟိုပါဝင်ဆွေးနွေးရဲ့ပုံကိုယ်တွေဒီဆက်သွယ်ထားတဲ့လူတွေအကုန်လုံးဟိုလူရင်းတူချင်းတက်နိုင်များဆွေးနွေးပေးပါအရင်ဆုံးကတော့ကျွန်တော်ရန်ကုန်မြို့ကကိုစလိုက်ပွေကုန်းရှိနေပါတယ်ကိုစလိုက်ပွေကုန်းကသဘောထားဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ပါဆရာဟိုအခုတော့ဆွေးနွေးရှိစီတော်နေရေးကိစ္စကတော့တမရုံနဲ့ဆွေးနွေးတဲ့ခါမှာပြည်သူလူထုကိုအဓိကဥတီပြီးတော့မှဆွေးနွေးစစ်စစ်နဲ့ဘာကြောင့်လဲဆိုတော့ပုံမှန်59စလုံးလိုမျိုးဆိုင်ငားမယ်ဆိုပြီးတော့မှတပ်မတော်ကသဘောတူတယ်ဆိုရင်တပ်မတော်ကလည်းလိုက်ပြောပြစစ်စစ်နဲ့လို့မဟုတ်ရင်တော့အများကြီးဒီတူထူကိုဝကြည့်ခဲ့နဲ့အများကြီးလိုက်လွှဲနေစေတော့မကောင်းပါဘူးလို့ကျွန်တော်မြင်ရဆရာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်တောထရှင်တူပေးထားတဲ့စာလက်ရှိနေပါတယ်ကျွန်တော်တို့မောင်ဝင်းဟန်အင်းလေးပါမနားအောင်ကျေးဇူးပြုဖတ်ပြပေးပါဦးဟု
တ်ကဲ့ရှင်တမရော်နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံညှိနှိုင်းတဲ့နေရာမှာအကြောင်းအရာအများပြားရှိနိုင်ပါတယ်။အခုလောလောဆယ်ဒေါ်စုတမရဖြစ်ရင်းနဲ့ပတ်သက်ပြီးဒေါ်စုတမရဖြစ်လာလို့တိုင်းပြည်အကျိုးစီးပွားနှစ်နာဆုံးဆုံးသွားစရာမရှိသလိုတမရော်ရဲ့အကျိုးလည်းထိခိုက်နှိမ်ပါသွားစရာအကြောင်းမရှိပါဘူး။ဒေါအောင်ဆန်းစုကြည်တမရဖြစ်လာခြင်းကနိုင်ငံရဲ့အကျိုးစီးပွားနဲ့ဆက်စပ်နေတယ်ဆိုတာကိုမြမနိုင်ငံရေးမှာပါဝင်ပတ်သက်နေတဲ့ stakeholder များအားလုံးလက်ခံရမှာပါ။အခုသတင်းတွေထွက်ပေါ်နေသလိုပြည်내နဲ့တိုင်းတချို့တွေမှာဝန်ကြီးချုပ်တွေခန္ဓာရည်ကိုဒေါ်စုတမရဖြစ်ရေးနဲ့အလဲအလဲလှုပ်ဖို့တောင်းဆိုတာမျိုးကိုတော့လုံးဝမလုပ်သင့်ဘူးလို့ပဲပြောရမယ်ထင်ပါတယ်။ဘာကြောင့်လဲဆိုရင်ဒေါအောင်ဆန်းစုကြည်ဟာလူထုရွေးထားတဲ့နိုင်ငံရေးကောင်းဆောင်တူပါပြည်သူတရက်လုံးကဒေါ်စုနဲ့ NLD အပေါ်မှာထားရှိတဲ့မျှော်မှန်းချက်ဟာအတော့ကိုမြင့်မားပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့ပြည်သူတွေရဲ့ဆန္ဒနဲ့ကင်းကွာတဲ့လိုက်လျောအလျှော့ပေးမှုမျိုးကိုလိုက်လျောပေးလိမ့်မယ်မဟုတ်ပါဘူး။ဒါကိုတတ်ချုပ်ကြည်အနေနဲ့နားလည်ပေးရပါမယ်။အချုပ်အားဖြင့်တင်ပြချင်တာကတော့တက်မတော်နဲ့ညှိနှိုင်းလို့အဆင်မပြေရင်တော့လွတ်တော်ကပဲဆောင်ရွက်သွားဖို့ရရှိပြီးပြည်သူတရက်လုံးကလွတ်တော်ကိုဝိုင်းရံသွားဖို့အဆင်နဲ့ဖြစ်နေဖို့လိုကြောင်းပါလို့ရည်ထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်နောက်ထပ်တောထရှင်တူလည်းရှိနေပါလေ။ကိုအောင်တူအရာတော်ကပါ။ကိုအောင်တူရဲ့သဘောထားလည်းဆွေးနွေးလို့ရပါလေ။
ဟုတ်ကဲ့ပါရမီဟိုဒီလိုဟိုလေဒီလိုတော့ဒီလိုဒီလိုတခဲအပေးလိုက်တာလေဟိုလေဒီလိုတဲ့ဆန်တော့တချို့အနေနဲ့ဟိုပြည်ပြောင်းလို့ဟိုဘာလို့ဒီစာရင်းတွေနဲ့တချို့တွေလည်းဟိုအဲ့လိုခံရတယ်ဒီလိုတခဲနေက
ြဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျေးဇူးပ
ါ
ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့ကျွန်တော်တခုရှိတာပေါ့လေဒီအခုဟိုအနယ်ဒီအနေနဲ့အခုဒီတောထရှင်တယောက်ကလည်းပြောသွားတယ်အခုကျွန်တော်တို့သတင်းတွေကလည်းဟိုအမျိုးမျိုးထွက်နေတာတချို့ရှိပါတယ်တောထရှင်ရဲ့စာထဲမှာလည်းကျွန်တော်ဖော်ပြထားတာတခုရှိတယ်အခုဟိုစစ်တပ်ဘက်ကပေါ့လေပြောတချို့ဒီတောပြင်တိုင်းနဲ့ဒေတာဟိုပြင်းနေတဲ့တိုင်းဒေတာကြီးအစိုးရဟို ကြည့်ခဲ့တာဝန်တွေကိုလူချင်းနေဆိုပြီးတောင်းနေတာရှိရဒါမှလည်းသမနာတာဝန်ကိုပေးမယ်ဆိုပြီးတော့အဲ့လိုမျိုးအပေးယူပေါ်လေစစ်တပ်ဘက်ကဒီတော့ဆက်စုကြီးသမနာဖြစ်ရေးကိစ္စကိုအပေးယူလုပ်တဲ့နေရာမှာဟိုစုံတရာဟိုဖဲတခုနေနဲ့ကင်ထားတယ်လို့မျိုးသဘောထားတွေရှိတယ်ဆိုပြီးတော့သတင်းနေရာလည်းမျိုးမျိုးထွက်နေပါတယ်ထွက်နေပါတယ်ရှိပါတယ်ဆိုတော့တခုရှိတာအနေနဲ့လူတို့ကတော့အနေဒီအပြောင်း ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော့ဒီကိုကျွန်တော်ကတော
ဦးဆောင်တဲ့ NLD ကအရင်ခက်ခဲတန်းတန်းနဲ့ကာလပြတ်ကူဒါတတိကြီးကြီးနဲ့ဖြတ်နေတဲ့အချိန်လို့ကျွန်တော်မြင်တယ်။ဒီပေးယူကိစ္စတွေအားလုံးကပြည်သူ့ဘက်ကလည်းမျက်နှာမူရမယ်။တစ်ဖက်ကလည်းကိုလိုချင်တာရအောင်လုပ်ရမယ်။အဲ့လိုအခြေအနေလေးဘလို့တက်မကင်တဲ့ဖြစ်နေဆိုလို့ရှိရင်တိုင်းရင်းသားအင်အားစုတွေလည်းအထင်လွဲလိမ့်မယ်။အထူးသဖြင့်မြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေကလည်းငါတို့ပေးထားမန်ဒိတ်ပေးထားပါရဲ့နဲ့ငါတို့မျက်နှာကိုမကြည့်ပဲလုပ်သွားတယ်ဆိုတဲ့ဟာတွေဖြစ်မယ်။အခုတော့တချို့တချို့အပြင်မှာပြောနေတာတွေရှိတယ်ဒါ။ဘယ်ပြောကြမယ်ဆိုလို့ရှိရင်ဒေါ်အောင်ဆန်းစုကြည်သမ္မတရှိတဲ့တိုင်းပြည်ဥဆောင်ပါလားဒါမှမဟုတ်ဒီတိုင်းပြည်ဒီမိုကရေတိုက်ဇေးရှင်းလုပ်ပါလားလို့အဲ့လိုမျိုးဝေဖန်တဲ့နေရာထွက်လာတာမျိုးရှိတယ်။အဲ့တော့အခုချိန်မှာဒါ NLD ကအရန်ကိုခက်ခဲကြမ်းတမ်းတဲ့ကာလမှာဒါပေမဲ့ကျွန်တော်ပြောချင်တာကဒီနိုင်ငံရေးပြဿနာကိုပြတ်တုံးတတ်မယ်ဆိုရင်မြန်မာနိုင်ငံအမြင့်ဆုံးအာဏာပိုင်ဖွဲ့စည်းရကာလုံးပဲကြ။အဲ့ကာလုံးဆက်ပြောက်ထဲမှာပါမစစ်ရဲ့အရေးလက်ဆက်ဆံရေးကိုအကောင်းအောင်လုပ်နိုင်မယ်လို့ကျွန်တော်တော့အဲ့လိုချင်တယ်လေ။အဲ့တော့တော်စုကတမလားမဖြစ်တော့ဘူးနိုင်ငံရေးဝင်ကြီးဖြစ်မှသာလေကာလုံးနဲ့ရောက်တော့မှာတို့ဥက္ကဋ္ဌနေရာတွေလည်းမရှိတော့ဘူးမရှိတော့ဘူးဆိုတော့ဒီဖြစ်စဉ်ကတော်တော်ကိုကိုကာဖြစ်သွားမှဖြစ်စဉ်ဆိုတော့ကျွန်တော်တိုင်းပြည်ပြည်စိတ်ပူတယ်စိတ်ပူတဲ့အခါကျတော့ကျွန်တော်ကတော့ဖြစ်နိုင်တဲ့များကိုအပေးယူကိုတခုရှိတာပေါ့ဗျာပြည်သူ့ဘက်ကလည်းလက်နာမှုရမယ်ကိုလူချင်းတဲ့ဟာကိုလည်းရမယ်ဆိုအပေးယူသွားတဲ့စိတ်ရင်းသဘောကအမှန်တိုင်းပြောမယ်ဒါမှမဟုတ်ကျွန်တော် morally ကစံရကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့တကယ်ဒီမိုကရေတစ်နိုင်ငံတစ်ခုမှာဒီ appointed ဆိုတော့ဘယ်လိုမလို့ဘူးဗျာလူလူရွေးချယ်တင်ရောက်တဲ့လူလူပဲဖြစ်ရမှာပဲဒါဆက်ပဲတို့တော့ကျွန်တော်တို့တောင်းနေတဲ့နိုင်ငံရဲ့အခြေအနေကစစ်တဲ့ရတဲ့ဆက်ဆံရေးကောင်းအောင်လုပ်ပြီးသွားမယ်ဆိုရင်လမ်းကြောင်းသွားနေရတဲ့ကြောင့်ကျွန်တော်တို့ကဒီစကားကိုဒီလိုဒီလိုပြောနေရတာလည်းဖြစ်တယ်ခ
င်ဗျ။ဟုတ်ကဲ့ခင်ဗျ။ကိုအောင်သူညင်းရဲ့သဘောထားလည်းဆွေးနွေးပြပါအောင်ခင်ဗျ
။ဟုတ်ကဲ့။ဟိုအခုဒီမှာတမလို့ပတ်စံနေပြီးတော့ဒီဒီနည်းနဲ့တိုင်းဆက်လို့ဒီမှာအပြင်းနဲ့တိုင်းလေးစီမှာဝင်ကြည့်ချက်တွေတောင်းလို့ဆိုတဲ့တင်းတွေထွက်နေတာရှိပါတယ်။ဆိုတော့ဒါပေမဲ့ကျွန်တော်တို့ကြားတော့ပါဒီတင်းတွေကမပြောင်းဘူးလို့လည်းဟိုကျွန်တော်တို့ကြားတဲ့ဆွေးနွေးတွေရှိပါတယ်။ဆိုတာကအခုဒီနေ့ရစတာလိုက်တာလားမသိဘူးနဲ့ဒီနေ့တာနာတွေကပြောလေဒါပေမဲ့ NLD ဘက်ကဒါကိုအတူတူပြောတာမရှိဘူးတမလို့ဘက်ကလည်းအတူတူပြောတာမရှိဘူးပေါ့လေဆိုအဲ့ဒီနေထားမှာတော့ဟိုဒီတကယ်နေရမှန်ကြမှာလည်းမှန်ပါလိမ့်မယ်ဆိုတော့နောက်တစ်ခုကတော့ကျွန်တော်တို့ဟိုစဉ်းစားဟိုလူကြဲစစ်တာပေါ့ဗျာဒါဒီတမလို့ဘက်ကတော့သူစဉ်းစားလို့ရှိရင်သူက process ပေါ့ဒီအခု Facebook ပြင်မယ်ဆိုရင်လည်းပြင်မယ်ဒါပေမဲ့လည်းဒီဥစ္စာကကျွန်တော်တို့ရဲ့လုံထုံးလုံးဒီအတိုင်းပေါ့ဗျာသူတို့ယူထားတဲ့အတိုင်းကြည့်ရမယ်ဆိုရဲစဉ်းစားချက်မျိုးကိုရှိနိုင်တာအဲ့တော့ခုနကဒီလိုက်ပြောတဲ့အချက်မှာကျွန်တော်ထောက်ခံနေတာကတော့ပြည့်ပြည့်အရသက်ဆက်ဆံရာကိုအရေးကြီးပါတယ်ဆိုတော့ဒီကိစ္စတွေပြည်မှာပဲကျွန်တော်တို့အချို့ရှေ့ဆက်သွားဖို့ကအရင်ပြောနိုင်လို့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ကရင်မျိုးသားပါတီကမန်းမျိုးမြင့်လည်းရှိနေပါတယ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ဆက်သွယ်ထားတာပါကိုမန်းမျိုးမြင့်လည်းဆွေးနွေးလို့ရပါတယ်ခင်ဗျအ
ဲတရားနာမည်မန်းမျိုးဆိုတ
ာဟောမန်းမြင့်ဆိုနော
်ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ပြောပါခင်ဗျာကိုမမြင့်ဆိုသဘောလားဆွေးနွေးနိုင်ပါလား
ဟုတ်ကျွန်တော်ဟုတ်ကဲ့ကျွန်တော်လက်ရှိနိုင်ငံကြောင်မှာကနေရတဲ့ stakeholder ရဲ့မြန်မာနိုင်ငံစုကြည့်ပြီးတော့ကျွန်တော်စောင့်ကြည့်တာပဲဖြစ်တယ်ဟုတ်ကျွန်တော်မြန်မာနိုင်ငံကြီးနေတာသူရဲ့လက်ထက်မှာရှိပါတယ်အာဆီယံစနိုင်ငံမှာလာဟိုကမ္ဘောဒီးယားနေရာတွေနောက်တော့ပြန်နေခဲ့တဲ့မြန်မာနိုင်ငံကိုကျေတော့ဘယ်လိုလဲဆိုရင်တပ်ပြည်တွေကျေစွာဦးကြီးတင်တာဆိုရင်တော့လက်ရှိစိတ်ခေါ်တာတွေကပဲသဘောထားကြည့်ကြပါမယ်။ခြေကောင်းဦးတွေကပြောနေကြတယ်လက်ထဲလက်ထမှာပဲမတည်ဘူးဆိုလည်းဒီလက်ထမှာပဲမြန်မာပြည်ကညီမတို့ရဲ့လက်ထမှာပဲရှိတယ်ကျွန်တော်ကြားပါရယ်။ဒီလိုမျိုးကခြေကောင်းဦးတွေပြင်ချင်တဲ့ဆိုရင်ကွန်တာရဲ့ကျေစွာဖြစ်တယ်လို့မပြေမမဲ့ဆိုတော့ကျေစွာလို့ပဲခဏမှမဆိုင်ကြမှာပဲကျွန်တော်ပြောပြရစီအဲ့ဒါကြောင့်ဒီကမ္ဘာကြီးကလူတွေညာနာရေကိုစလုံးပြင်ဖို့လက်ရှိဆိုးဟောတာတွေကလက်တွေ့နေမှာဆိုလို့ရှိရင်တော့ခြေကောင်းတွေပြမလေးရအချို့အချာအနာရှိပြီးလာရမလားပြင်ပြတဲ့ဒီကြိုးတွေလက်ကလူကြီးအများအနံပြီးတော့ဒီပြည့်စံခံလို့ကျင်းတာပြီးတော့ဒီပြည့်စံခံရရင် ပြည်ထောင်စုများသားလေးမျိုးကျွန်တော်ယူဆပါတယ်ကျွန်တော်ပဲစဉ်းစားကြည့်ကြရအောင်ဟုတ်ကဲ့ခင်ဗျ
ကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်နောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေတော့မှဖြစ်ပါတယ်ဒီထဲမှာကျွန်တော်တယောက်ကတော့ဘယ်လိုလဲကိုတင်ထဲဝင်းပါကိုတင်ထဲဝင်းရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးပေးစေချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့တက်ချောက်ပါလေပဲသူကအရေးကြီးတာသူကဥပေပေါင်းနေရပဲဥပေတိုင်းမဲ့လုပ်မလို့ပဲခဏခဏပြောရလေတော့စားလူကြီးရလည်းပဲသူကဗာပြောတယ်ဆိုတော့အဲကျောင်းဆုံးဆိုတော့သူကနှစ်ဖို့တစ်စိတ်ဖြစ်နေတယ်ကျွန်တော်တို့အမြင်ရတော့လေအဲ့တော့ဗာပဲပြောတော့ဘေးကဗာပဲပြောနေတယ်သူတို့နှစ်ယောက်ကဘုံကျုပ်ရဲ့သားနဲ့ဘုံကျုပ်ရဲ့သမီးဖြစ်နေတယ်ဒီလမ်းကြောင်းကိုလည်းကြောင်းနဲ့သွားနေတယ်ဆိုတော့ဘာလို့ကိုစားလို့ပြင်းပြီးရှိတော့မပြင်းပြီးရှိတော့လေးလုံးချောက်ကပြင်းပြီးရှိတော့မပြင်းပြီးရှိတော့တော်စားလို့ဒီသမရပြဖို့ကတော့သူတို့ကြီးနဲ့ပြီးပြီးသားလို့ပဲကျွန်တော်ယုံကြည်ပြီးသားဖြစ်နေတယ်ကြာလေးလား
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါဂျပန်နဲ့ဥစိန်ဆိုတာလည်းကျွန်တော်တို့အတန်ဖိုင်နဲ့ဆွေးနွေးဝဲကိုအတန်ဖိုင်နဲ့ပြဖို့ထားရှိပါသေးတယ်သူဆွေးနွေးချက်ကိုလည်းကျွန်တော်တို့ဒီနေရာမှာထည့်သွင်းဖော်ပြခြင်းပါတယ
်ဟုတ်ကဲ့ကျွန်တော်ဂျပန်ဥစိန်ပါတစ်ဖက်ညီနိုင်မှုမှာအပြေးအယူရှိရမယ်ဆိုတာနားလည်နိုင်တော့လည်းပဲတစ်ဖက်ပြည်သူရွေးချယ်ပေးလိုက်တဲ့အဖွဲ့ကဆိုတာနဲ့တစ်ဖက်ကတော့နိုင်ငံရေးမှာဥဆောင်ရမယ်ရေလို့ကိုဖါသာကိုအဖွန်ထားတဲ့အဖွဲ့ဆိုတော့နားလည်ရပါတယ်။ဒီညမှာတက်မတော်ကတကယ်ပဲမြန်မာနိုင်ငံရေးမှာဥဆောင်တင်ပါသလား။စောင့်ကြည့်ပြည်သူတူအနေနဲ့မျက်မြင်ရတက်မတော်ဥဆောင်ခဲ့တဲ့နှစ်ပေါင်းများစွာအတွင်းစီးပွားရေးမှာမြန်မာငွေ6ချက်ပေးရင်အမေရိကန်ဒေါ်လာရရကနေယခုမြန်မာငွေ600မက1000ပေးလာမှဒေါ်လာရတဲ့အထိဆုံးရှုံးသွားမှုတွေလူတိုင်းသိနေကြတဲ့အခြားသောပညာရေးကျန်းမာရေးတရားဥပဒေဆုံးရှုံးမှုတွေအမြောက်အများဒါတွေကိုအသာဖယ်ထားလိုက်ပါဦး။တမရိုရဲ့အဓိကတာဝန်နိုင်ငံတော်ရဲ့အချုပ်အခြာအာဏာဆိုတာတရုတ်တွေလက်ထဲမှာအပေါင်ဆုံးဘဝမျိုးရောက်လူလူကနေပြီးတော့မကြသေးမီကမှကျုပ်တို့ပြည်သူလူလူအားလုံးရဲ့စူးစီးညင်ညွတ်နိုင်မှုကြောင့်နေတာဒီနေ့မြန်မာလူလတ်မှုကိုဥတည်လာနိုင်တာပါတကယ်ထိပ်ပိုင်းတမရိုကာဝေးဦးစုချုပ်များဟာတမရိုဂုံတိတ်ခမြင်မားလာစေရေး professional army တို့တက်လှမ်းနိုင်ရေးတခုလို့တဲကွယ်ဥတည်စေချင်ပါတယ်ပြည်သူလူလူဘက်ကိုမျက်နှာမူပြီးတမရိုကပဲမိမိမှားယွင်းမှုတွေကနေအလျှော့ပေးပြီးပြည်သူလူတွေရဲ့မေတ္တာကိုအပိုင်ရယူလိုက်ဆန်းစေခြင်းပါတယ်။ပြည်သူနဲ့တပ်မတော်အသည့်လက်တွဲပြီးအမခန့်အင်အားသည့်နဲ့တိုင်းပြည်သူကိုထူထောင်သွားတာမျိုးပဲမြင်ရစေခြင်းပါတယ်။ဒီအခြေအနေဟာဒီနေ့အခြေအနေကောင်းဖြစ်နေပါတယ
်။ကိုအောင်သူငယ်ရဲ့သဘောထားလဲကြားခြင်းပါတယ်ခင်ဗျာ။အခုစစ်ဖက်ရက်ဖက်ဆက်ဆံရေးတိုးတက်လာဖို့ဆိုလို့ရှိရင် NLD ဘက်ကလုံနိုင်တဲ့အပိုင်းတွေဘာတွေရှိမလဲ
။ဟုတ်ကဲ့။ဟိုလက်ရှိအနေထားမှာပေါ့နော်။လက်ရှိအနေထားမှာဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ကမ္ဘာမဖြစ်နိုင်တဲ့အချင်းတွေလည်းကျွန်တော်ဆက်စမ်းတာကိုဒီလိုလုပ်ကြပါတယ်အထူးသဖြင့်တော့50ကျူစာလုံးပုံမှန်ကိုမပြင်နိုင်ရင်ဒီကျော်ဆန်းစုကြည်ကမ္ဘာပြည်ရခက်ပါတယ်ဆိုတော့အဲ့ဒီအနေကအောက်ပါတယ်တစ်ခါကစစ်ခက်မဲ့ဒီကနာရက်ပဲစစ်ကြလာတဲ့အခြေအကြောင်းပြီးအောင်ဆောင်ရွက်ရမျိုးပေါ့နော်ဆိုတော့ဒီကိစ္စတွေရေးကြည့်ရတယ်ဆိုတော့ဒီလိုပြီးအောင်ဆောင်ရွက်ရရနေပြီးဖောက်ပြီးတော့အချိန်က50ကျူစာပြင်သွားနိုင်တဲ့အနေထားလည်းဖြစ်နိုင်ပါတယ်ဆိုတော့ဒါတော့ကျွန်တော်အနေနဲ့လည်းဒါအခြေအနေအခြေအနေဆက်ဆံပြီးပြောရပါမယ်ဆိုတော့ဒါနဲ့ဒါနဲ့မှလည်းကျွန်တော်တို့တခြားပြည်တွေကပြည်နိုင်လေနိုင်မလဲပေါ့နော်ဆိုတော့ဒါကြီးကတော့အူရဲ့ကျူးကျူးအောင်ဒီလိုမျိုးစဉ်းစားမှာပေါ့ပြည်နိုင်တယ်လို့ပြော
ကျွန်တော်တို့အခုဟိုအစီအစဉ်လဲအဆုံးသတ်ခတ်နေပြီဆိုတော့ကျွန်တော်နောက်ဆုံးအနေနဲ့တခုကိုမြားရေးကိုမေးချင်တာအခုကကျွန်တော်တို့အစိုးရဖွဲ့ဖို့ကလည်းတလားလောက်တော့အချိန်ကျန်သေးတယ်ဆိုတော့ဒီကြားထဲမှာအပေးယူညှိနှိုင်းမှုတွေရောအချိန်မီနဲ့ပြည်လည်နိုင်မဲ့အလားအလာတွေမြင်မိလား
ကျွန်တော်အကောင့်ဘက်ကိုတွေးပါတယ်အကောင့်ဘက်ကိုတွေးပါတယ်အကောင့်ဘက်ကိုတွေးတယ်ဆိုတာကတကယ်လို့ညာကျွန်တော်တအားဆွေးနေတဲ့ဖြစ်တာလीတော်သားစုကြီးသမရမရှိဘူးကျွန်တော်ထင်တယ်နိုင်ငံရေးချင်းကကိုယ့်ဘာဖြစ်လာတော့မှာဆိုတော့ကျွန်တော်အဲ့တော့ကျွန်တော်ကျွန်တော်ကပြန်ထားတော့ပြန်ဒီနေ့ဖြစ်တဲ့သမရဘက်ကလည်းပြေးမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်မြင်တာကတော့နှစ်ဖက်ညှိနှိုင်းမှုကပြည်နယ်မှုတစ်စုံတစ်ရာကြာသွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ကြာလိမ့်ရစေချင်ပါတယ်ကြာမှလည်းဖြစ်မှာမို့လို့ပါတိုင်းကြည့်တော့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပေးကြတဲ့88မျိုးဆက်ပွင့်လင်းလူဖွဲ့စည်းရာကိုမြားကြီးနိုင်ငံလေးလာတုံးသက်သူကိုအောင်သူငင်းနဲ့တခြားပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုလည်းအထူးကျေးဇူးတင်ကြောင်းပြောကြားလိုပါတယ်ခင်ဗျာ
ကွန်လွေဦးစီစဉ်တက်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလာအစီအစဉ်ပါရှင်ဒီစီစဉ်ကိုထုတ်လုပ်သူကတော့ကိုရန်နိုင်ဖြစ်ပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေကို1952ခုနှစ်မှာ22ကြိမ်မြောက်ပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်ဒီပြဋ္ဌာန်းချက်ထဲမှာအမေရိကန်သမ္မတရာထူးကိုဘယ်သူမှ2ကြိမ်တည်းပို့ပြီးမထမ်းဆောင်ရပါဘူးဒါအပြင်ဒီထဲမှာ2နှစ်ထက်ပို့ပြီးသမ္မတဖြစ်တဲ့တာဝန်ယူဘူးသူဒါမှမဟုတ်သမ္မတကိုစားယာယီတာဝန်ယူဘူးသူတယောက်အနေနဲ့ တမရအဖြစ်တကြိမ်တည်းပို့ပြီးအရွေးခံခဲ့ရသူလဲမထမ်းဆောင်ရဘူးလို့သတ်မှတ်ထားတာပါဒီပြင်ဆင်ချက်ကြောင့်အမေရိကန်ပြည်ထောင်စုဖြစ်နေစတင်တည်ထောင်ခဲ့ခြင်းကစပြီးအမေရိကန်နိုင်ငံသားတွေအငင်းပွားနေကြတဲ့အချက်တစ်ခုဖြစ်တဲ့တမရတာဝန်ယူမဲ့သူအတွက်တမရတက်တန်းဘယ်နှကြိမ်ထမ်းဆောင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုဖြည့်ရှင်းပြီးသားဖြစ်သွားတာပါ1989ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေမှာတမရရာထူးအတွက်တက်တန်းသတ်မှတ်ချက်မပါပါဘူး။ဒါပေမဲ့လူကြိုက်များတဲ့ခေါင်းဆောင်တယောက်ကိုဇက်တိုက်ဆက်ပြီးလူထုကရွေးချယ်ခဲ့ကြတဲ့ဆိုရင်အဂတိလိုက်စားမှုတွေဒါမှမဟုတ်ဖိနှိပ်မှုတွေဖြစ်လာမှာကိုအမေရိကန်နိုင်ငံသားတွေကစိုးရိမ်ခဲ့ကြတာပါ။တာဝန်တရအတွက်အထူးသဖြင့်တမရတာဝန်အတွက်အလှည့်ကျထမ်းဆောင်မှုလိုအပ်နေတဲ့အချက်ကိုလှစ်လျူရှုမဲ့အရေးကိုကျွန်တော်ကမကြိုက်ပါဘူး။လုံးဝကိုမကြိုက်ပါဘူးလို့လွတ်လပ်ရေးကြေညာစံရေးသားခဲ့သူသောမတ်ဂျက်ဖာဆန်ကရေးသားခဲ့တာပါ။အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမ္မတဂျော့ဂျ်ဝါရှင်တန်ကသမ္မတတာဝန်ကိုတက်တန်းနှစ်ကြိမ်ပဲထမ်းဆောင်မှုအတွက်ဆုံးဖြတ်ခဲ့တာဖြစ်ပြီးဒီအစဉ်လာကိုသမ္မတဖရန်ကလင်ဒီရူးစ်ဖဲလ်မတိုင်ခင်အထိလိုက်နာခဲ့ကြပါတယ်။သမ္မတရူးစ်ဖဲလ်လက်ထက်မှာ1940မှာတက်တဲ့အချိန်၄နှစ်တက်တန်းနဲ့1944မှာစရုပ်ထအကျဉ်သမရတက်တန်းကိုဆက်ပြီးယူခဲ့ပါတယ်။1945ခုနှစ်စရုပ်ထ၄နှစ်တက်တန်းအစောပိုင်းသူကွယ်လွန်သွားတဲ့အခါမှာတော့လူတယောက်ကိုသမရဖြစ်နေဇက်တိုက်ရွေးချယ်တာဟာတာဝန်ကိုထိထိရောက်ရောက်ဆက်ပြီးဆွမ်းဆောင်နိုင်စွမ်းရှိမရှိအငင်းခုန်တွေထွက်ပေါ်လာခဲ့တာပါ။အာဖရိကသမ္မတမှာဇူလိုင်လတုန်းကသမရအိုဘားမားပြောကြားခဲ့တဲ့မိန့်ခွန်းမှာလဲတောင်အာဖရိကကနယ်ဆန်မန်ဒဲလာနဲ့အမေရိကန်နိုင်ငံကဂျော့ဂျ်ဝါရှင်တန်တို့ဟာသူတို့ရဲ့တမရတာဝန်ထမ်းဆောင်ချိန်မှာလည်းမကပဲတမရတာဝန်ပြီးဆုံးချိန်မှာလည်းငြင်းငြင်းချမ်းချမ်းအာနာလွှဲပြောင်းပြီးသူတို့ရဲ့တမိုင်းအမွေတာရှိတွင်အောင်လုပ်ခဲ့ပါတယ်လို့ထည့်သွင်းပြောကြားခဲ့ပါတယ
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုယာရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီမို့မနက်နာချမ်းကပြောပြမှာပါ။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကထိပ်သီးညီလာခံဒုတိယမြောက်နေ့မှာအရှေ့တောင်အာရှဒေသတွေအတွက်ရေရှည်တည်တံ့မဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့တာယာဝါပြောရေးရည်မှန်းချက်တွေအကောင့်ထည့်ဖော်နိုင်ရေးအတွက်အမေရိကန်သမ္မတဘရက်ကိုဘားမားနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံ၁၀နိုင်ငံကခေါင်းဆောင်တွေကြိုပမ်းခဲ့ကြပါတယ်။တနင်္လာနေ့ကစတင်တဲ့နှစ်ရက်ကြာညီလာခံပထမနေ့မှာတော့သမ္မတအိုဘားမားနဲ့အာဆီယံခေါင်းဆောင်တွေဟာအရှေ့တောင်အာရှဒေသမှာစံသစ်တီထွင်မှုစုံဦးတီထွင်လုပ်ငန်းတွေပေါ်ထွန်းလာရေးအာယုံဆိုင်ဆွေးနွေးခဲ့ကြပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကသမိုင်းဝင်ဆန်နီလန်စ်အပန်းဖြစ်စခန်းမှာကျင်းပနေတဲ့ညီလာခံဟာတက်တောင့်တက်တာနဲ့ခေါင်းဆောင်တွေကြားအမျှော်အမြင်ရှိရှိဆွေးနွေးပြောဆိုနိုင်တဲ့အခင်းကျင်းမျိုးဖန်တီးထားတယ်လို့လည်းသမ္မတအိမ်မြူတော်ကပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံ၁၀နိုင်ငံကခေါင်းဆောင်တွေနဲ့သမ္မတအိုဘားမားတို့ကယ်လီဖိုးနီးယားပြည်နယ်ဒီဆန်နီလန်စ်မှာကျင်းပတဲ့ထိပ်သီးညီလာခံကနေပထဝီနိုင်ငံရဲ့အနေအထားအတွက်သိတာထူးခြားတဲ့ဆုံးဖြတ်ချက်တွေထွက်ပေါ်လာမှာမဟုတ်ဘူးဆိုပြီးတော့တရုတ်သတင်းမီဒီယာတွေမှာ short တွေရေးသားနေကြပါတယ်။အဲ့လိုရေးသားနေကြတဲ့ဂျားကပဲ online ပေါ်မှာရေးသားနေကြတဲ့အမြင်သဘောထားတွေမှာအဲ့ဒီထိပ်သီးစည်းဝေးကနေတောင်တရုတ်ပင်လယ်ပြင်တွင်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စအတွက်သဘောတူညီမှုတစုံတရာရရှိအောင်လှုံ့ဆော်ကြလိမ့်မယ်ဆိုပြီးတရုတ်ဆိုရရဲ့စိုးရိမ်မှုတွေကိုရေးသားကြပါတယ်။ဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့တရုတ်တန်ယုံရှိတာပလာဇာကိုနိုဘယ်ညဉ့်ညံ့ရေးဆုရှင်ဖန်စီခန့်တရုတ်တက်ကြွလှူရှားသူလူရှားဖို့အမည်ပေးဖို့တက်ဆက်စ်ပြည်နယ်ရီပက်ဘလစ်ကန်ထက်လွတ်တော်မက်တက်ခရုစ်အဆိုပြုခဲ့တဲ့ဥပဒေကိုအမေရိကန်သမ္မတဘရက်အိုဘားမားကဗီတိုအာဏာသုံးပယ်ချမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရာရှိတဦးကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်
မနနာချန်ကသတင်းချင်းချုပ်ကိုပြပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဦးဆန်မိုးဝေပါအင်ဂျင်နီယာကတော့ John Elton ဖြစ်ပါတယ်ပုံတပ်ဘူးနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်မှုတွေကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.